Welcome to the Voice of America in Burmese.
We cannot leave this moment thinking we can once again turn away from racism. It stings at our very soul.
ဟောင်ကောင်ကျွန်းမှာစူရဆက်ချင်းဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာတနည်းဖြစ်ရဲ့အထိမ့်မှတ်ဖြစ်မင်းညကလူပေါင်းထောင်နဲ့ချီပြီးတားမြင့်မိန်ကိုအန်တုဆန္ဒပြခဲ့ရမှာ53ရက်ကိုဖမ်းဆီးလိုက်တဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်ဟောင်ကောင်မြို့နယ်ကချတာဂါရန်မှာမွန်လွယ်ပိုင်းကစစူဝေးခဲ့ရတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းလွတ်လပ်ရေးနှဖူးစည်းစာရင်းနဲ့ကန်ဆောင်ခဲ့ကြတယ်လို့ကြေညာတဲ့နေကိုလည်းအဝေးခဲ့ကြပါတယ်နောက်ပိုင်းမှာတော့ဆန္ဒပြသူတွေလမ်းပေါ်ထွက်လာပြီးဗန်ဒိုင်းလုံငန်းတွေရှိရာအရက်ကအလုဆင်းလာသူတွေကြားထဲမှာဆက်လက်ဆန္ဒပြခဲ့တာပါညပိုင်းမှာတော့လုံလင်းရဲတွေကဆန္ဒပြသူတွေကိုနှစ်ချိန်သုံးချိန်လောက်နှိမ်နှင်းမှုကျူးစားခဲ့တယ်လို့ရဲတွေကိုအော်ဟင်းဆဲဆိုသူတွေကိုလည်းမျက်ရည်ကိုဓာတ်ရုပ်စီးနဲ့ပက်ဖြန်းပြီးလူစုခွဲကိုကျူးစားခဲ့ကြပါတယ်ခင်ဗျာ
ဒီရီအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ58 kHz 9885တို့ဖြင့် စနေတင်းငွေမှာ Silent Media 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ကျွန်မကတော့နားလာပါထိတ်တန့်ရောက်တဲ့တွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ဟာအအောင်စရာကောင်းတဲ့နှုန်းနဲ့ကမ္ဘာတစ်ပတ်ကူးစက်ပြန့်နှံ့နေတယ်လို့အမေရိကန်ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကပြောလိုက်ပါတယ်။ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှာကန့်ကွက်တာမြင့်ချက်တွေဖြေလျှော့ပေးလာပေမဲ့ကာယောဂါအဆုံးမသတ်သေးဘူးဆိုတာကိုဒေါက်တာဖောက်ချီကဇီဝနည်းပညာဆိုင်ရာအလုံးမှုဆောင်အဖွဲ့ကိုအင်္ဂါနေ့ကသတိပေးပြောဆိုခဲ့ကြောင်း The New York Times သတင်းစာကြီးကဖော်ပြပါတယ်။ပိုကူးစက်မှုကြောင့်ဖြစ်တဲ့ယောဂါမျိုးဟာကာယောဂါအဆင်ရောက်ဖို့6လကနေတနည်းလောက်ကြာတတ်ပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကတော့တလာကြာတယ်လို့လည်းပြောပါရယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကူးစက်ယောဂါပညာရှင်မာရီယာဗန်ကာရှော့ကလည်းယောဂါလက္ခဏာမပြဘဲပိုကူးစက်မှုပြန်နှံ့မှုဟာရှုပ်ထွေးတဲ့ကိစ္စဖြစ်တယ်လို့အဖြေမရှိသေးတဲ့မိခွန်းတွေလည်းအများကြီးရှိနေသေးတယ်လို့ပြောပါရယ်။ COVID-19 ယောဂါလက္ခဏာရှိရှိမရှိရှိသူတို့အားလုံးပိုကူးဆက်မှုတန်ရရတဲ့ရောက်နေပေမဲ့ဘလောက်အတိုင်းတာနဲ့ပိုကူးဆက်ပြန်နိုင်စေတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိသေးဘူးလို့လည်း WHO အရေးပေါ်ဌာနအကြီးအကဲဒေါက်တာမိုက်ကယ်ရိုင်ယန်ကပြောဆိုခဲ့တာပါဒီအချိန်မှာပဲဘရာဇီးနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးခံထားသူစီးရင်တွေဖော်ပြတဲ့အင်တာနက်ဆာမျက်နှာကိုအစိုးရကပြန်ပြီးတော့တင်ထားပါတယ်တောက်ချာနေကဖြုတ်ချထားတဲ့အဲ့ဒီအင်တာနက်ဆာမျက်နှာကိုအမြင့်ဆုံးတရားရုံးရဲ့အမိန့်ကြောင့်အများပြည်သူကြည့်နေအောင်ပြန်ပြီးတော့တင်ထားတာပါပိုကူးဆက်ခံရမှုကိန်းဂဏန်းတွေမတိရပါနဲ့ကာယောဂါကကွယ်ထင်ကျုပ်ရေးကိုကျန်းမာရေးတာဝန်ရှိသူတွေကြီးကြပ်ဖို့မဖြစ်နိုင်ဘူးလို့လည်းတရားသူကြီးတဦးကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးခံရသူ12ဦးလာနေပြီးတော့မနေ့တရက်ထဲသက်တောင်းနေပါရှိပါတယ်။အိန္ဒိယပြည်နယ်အတော်များများမှာနှစ်လနီးပါးချမှတ်ထားတဲ့ကန့်သတ်မှုတွေဖြေလျှော့ပေးပြီးတော့စီးပွားရေးလုပ်ငန်းတချို့နဲ့ဘာသာရေးအစအုံတွေကိုပြန်ဖွင့်ပေးလိုက်ချိန်မှာပဲပိုကူးဆက်မှုတွေအခုလိုမြင့်တက်လာတာပါ။ပြည်ရင်းလေကြောင်းလိုက်နဲ့မြေထားလိုက်တဲ့ချုပ်ကိုပြန်ပြေးဆွနေတယ်လို့ဈေးဆိုင်တွေပြန်မှခွင့်ပြုထားပေမဲ့လည်းမြေအောင်ရထားလိုက်တွေဟိုတယ်တွေကျောင်းတွေကိုတော့တနင်္ဂနွေလုံးမှာဆက်ပြီးတော့ပိတ်ထားပါတယ်။တခါတောင်ကိုရီးယားမှာလည်းလူ90ပိုးကူခံရတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်နှက်ကတ်တွေကာရာအိုကေတွေနဲ့အာကစားရုံလားသူအလုံးကိုလိုအပ်ရင်ခြေရာကောက်နိုင်အောင်နာမည်ဆင်းယူထားဖို့အစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။ကာယောဂါဒဏ်လူလဲခံထားတဲ့တောင်ကိုရီးယားမှာအခြေအနေတိုးတက်လာတဲ့အတွက်ကန့်သတ်မှုတွေဖြေလျှော့ပေးလိုက်တဲ့မေလအနောက်ပိုင်းကစပြီးတော့နေ့စဉ်ပိုးကူခံသူ30ကနေ50အထိပြန်တွေ့လာတာပါ။အင်ဒိုနီးရှားနိုင်ငံမှာလည်းကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကို3လနီးပါးချမှတ်ခဲ့တာကြောင့်ပိုးကူဆက်မှုကျဆင်းလာတဲ့အတွက်စီးပွားရေးလုပ်ငန်းအလုံးနီးပါးဒီကနေ့ပြန်ဖွင့်ပါတယ်။ပြည်တွင်းဖြစ်ထွက်ခွင့်ရှိပေမဲ့လည်းနှက်ကလပ်တွေကာရာအိုကေနဲ့ပန်းချံတွေကတော့ပိတ်ထားပါသေးတယ်။တရုတ်နိုင်ငံမှာတော့ပြည်ပကပြန်လာတဲ့သူတွေက၃ဦးမှယောဂါပိုကူးဆက်တာကိုထပ်တွေ့ရပါတယ်။ပို့ထုံနဲ့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူမရှိသလိုစိတ်ကူးတာပင်တဲ့လူ55ဦးနဲ့ယောဂါလက္ခဏာမပြတဲ့ကျန်159ဦးကိုလည်းသီချခွဲစောင့်ကြည့်နေတာပါ။တရုတ်အစိုးရကထုတ်ပြန်ချက်အရပိုကူးခံသူ8000ကျော်မှသေဆုံးသူက4600ကျော်ရှိတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့မနက်၈နာရီအစိုးရထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်ခံရသူအဖြစ်တက်ခွဲအတည်ပြုသူမရှိပါဘူး။တက်ခွဲနမူနာစုစုပေါင်း1054ခုကိုတက်ခွဲစစ်ဆေးတာမှာပိုကိုခံရသူမတွေ့ကြောင်းအကစားနယ်ကျန်းမာရေးဝန်ကြီးဌာနရဲ့ဇူလ10ရက်မနက်၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမျိုးသားကျန်းမာရေးတက်ခွဲဆိုင်ရာဌာနကတက်ခွဲနမူနာ1186ခု၊ဆေးသုတေသနဦးစီးဌာနကတက်ခွဲနမူနာ206ခု၊မန္တလေးပြည်သူ့ကျန်းမာရေးတက်ခွဲဆိုင်ရာဌာနကတက်ခွဲနမူနာ188ခု၊မော်လမြိုင်ပြည်သူ့ကျန်းမာရေးတက်ခွဲဆိုင်ရာဌာနကတက်ခွဲနမူနာ262ခုနဲ့ရန်ကုန်တပ်မတော်စီယုံကြီးအမတ်တပ်ကတက်ခွဲနမူနာ213ခုကိုဂျွန်လ9ရက်နေ့မှာတက်ခွဲစစ်ဆေးခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာဒီကနေ့မနက်ရှင်းနိုင်အထိကိုဗစ် -19 တက်ခွဲအတည်ပြုလူနာ246ဦးရှိပြီးတော့ပိုကူးခံရပြီးတဲ့နောက်ပြန်လည်သက်သာလာတဲ့လူနာက159ဦးနဲ့သေဆုံးသူက6ဦးရှိပါတယ်ဒေါ်လာဘီလီယံကြေတမှုရှိတဲ့ဖကန်ကြောင့်စိန်တူပွဲလုပ်ငန်းတွေမှာဆက်ရံများကြီးတွေအဓိကပံ့ပိုးပေးနေတဲ့ Caterpillar, Komatsu နဲ့ Volvo AV Company တွေအနေနဲ့ကြောင့်စိန်မော်ကအလုပ်သမားတွေနဲ့ချင်းခံရတဲ့ကိစ္စကိုလင့်လျူရှုထားကြတယ်လို့ဆွေဒင်နိုင်ငံအခြေစိုက်စောင့်ကြည့်လေ့လာတဲ့အဖွဲ့တစ်ခုကဒီကနေ့ပြောလိုက်ပါတယ်။ဖကန်ကြောင့်စိန်ကြီးကနေကမ္ဘာကြောင့်စိန်90ရာခိုင်နှုန်းကိုတူဖို့ထုတ်လုပ်နေတာပါ။စီကံတင်ချက်မှုအားနေတဲ့ကြောင့်စိန်တူဖို့ရေးလုပ်ငန်းကဝန်ကြီးတို့ချုပ်ကိုလည်းတိုင်းနာနဲ့တိုင်းတွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေအတွက်အသုံးပြုနေတယ်လို့ညရာပြက်စီမှုရည်ရွယ်ညဉ့်ညမ်းမှုလိုသဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်နေတဲ့အပြင်မြေစာပုံပြကြလို့နေ့စဉ်လူအောင်ရှာနေချင်အသက်ဆုံးရှုံးနေရတယ်လို့လည်း Switch Watch ရဲ့အစီအခါကမှဖော်ပြထားပါတယ်။ဒီကိစ္စအလုံးအရေးကြီးနေပေမဲ့လည်းအဲ့ဒီမြေသူဆက်ကုမ္ပဏီကြီးတွေဘက်ကရင်ငုံနှုတ်ပိတ်နေကြတယ်လို့လည်းအစီအခါကကထောက်ပြထားပါတယ်။2018ခုနှစ် Switch Watch ရဲ့ကနဦးအစီရင်ခံစာထွက်လာပြီးတဲ့နောက်လူခွင့်ရဲ့အကြံပေးတွေနဲ့တိုင်ပင်ခဲ့တဲ့ Volvo ကုမ္ပဏီကတော့သူတို့ဆက်ပစ္စည်းတွေဟာလူခွင့်ရဲ့ချိုးဖောက်မှုနဲ့တရားမပတ်သက်တဲ့အတွက်တာဝန်မရှိဘူးလို့ပြောဆိုထားပါတယ်။ နေ့ညအတွက်ထိုက်တန်ရသတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားပါတော့မယ
် COE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မောင်ပါရှင်အမေရိကန်မှာရဲဖမ်းဆီးခံထားရခြင်းမှာဒီလူမဲ George Floyd တေဆုံးသွားခဲ့တဲ့အပေါ်မှာမချေနှက်တဲ့ဆန္ဒပြပွဲနောက်ဆုံးဖြစ်နေတဲ့အခြေအနေကြရဲရိုက်ခတ်မှုတွေအကြောင်းကိုတော့ VOA မြန်မာပိုင်း Editor ဦးကျော်စန္ဒာနဲ့အခုမေးမြန်းမှာဖြစ်ပါရဲ့ရှင်။ဦးကျော်စန္ဒာခု line ပေါ်မှာရှိနေပါပြီနော်
။ဟုတ်ကဲ့ရှိနေပါပြီမဆုမြ
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီ George Floyd ရဲ့အတူပါကတော့အင်္ဂါနေ့တုန်းကပြီးသွားပြီဆိုတော့ဒီအင်္ဂါနေ့ညပိုင်းမှာတော့ဒီအမေရိကန်ထဲမှာဆန္ဒပြပွဲတွေတော်တော်လေးငြိမ်သွားပြီဖြစ်နေတော့ဦးကျော်စန္ဒာ
ဟုတ်ပါတယ်ညီသက်ပြည်လျော့စားပြုမိလို့ပြောမှာဖြစ်ပါတယ်ပင်ပြူလော်ရှင်းမှာလူမျိုးရေးတင်းတင်းကြပ်ကြပ်ချထားခဲ့တဲ့ဒီတန်ကြာချန်စီယူတွေဆိုလဲဒီနေ့ပဲပြန်ရုပ်သိမ်းသွားမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်တကယ်တော့အဲ့ဒီနေရာဟာ George Floyd ရဲ့အချိန်မှတ်နေရာတစ်ခုလို့ကိုဖြစ်နေပါပြီဓာတ်ပုံတွေရုပ်ပုံတွေပကြီးကားတွေပိုစတာတွေနဲ့အခုအဲ့ဒါကိုသူတို့ရုပ်သိမ်းမယ်လို့ပြောနေရဆိုတော့အချိန်တွေကတော့ပုံမှန်အချိန်တွေပုံမှန်ဆိုပေမဲ့ COVID-19 ကာလတော့ရှိနေမှာပါလေလို့ပုံမှန်အချိန်တွေကိုတဖြည်းဖြည်းရရှိသွားရမယ်လို့ယူဆပါတယ်။
အဲ့တော့နောက်ဒီ George Floyd တေဆုံးမှုကြောင့်ဟုတ်လို့ဖြစ်လာတဲ့ဒီလှုပ်ရှားမှုကြရက်ပေါ့လေအဲ့ဒီကြရက်ကလည်းအခု American ဒီနိုင်ငံရေးလောကကိုတော်တော်လေးကြရက်ရိုက်နေပါတယ်။ဥပမာတစ်ခုဆိုလို့ရှိရင်အခုဒီလာမယ့် American သမ္မတရွေးကောက်ပွဲမှာ Democratic Party ဘက်ကနေပြီးတော့ဝင်အရွေးခံမဲ့ Joe Biden ပေါ့သူ့တော်မှဒီသူနဲ့အတူဒုသမ္မတလောက်ဝင်ရွေးမဲ့ Running Mate ကိုလူမဲတွေကအမျိုးသမီးတွေကနေရွေးပါဆိုပြီးတော့မှတိုက်တွန်းမှုတွေလည်းရှိနေပါတယ်ဒါဥပမာတစ်ခုပါဆိုတော့ဦးကျော်စန္ဒာရောအဲ့ဒါကိုဘယ်လိုမြင်ပါလဲရှင
်အစရလည်းပဲဂျိုးဘိုက်ဒန်နဲ့အတူလက်တွဲပြီးတော့ဒုတိယသမ္မတလောင်းအဖြစ်ရွေးခံမဲ့လူတွေကမှလူမဲအမျိုးသမီးတွေပါတင်တယ်ဆိုတာလည်းတွေးခဲ့ရပါတယ်ဒီကိစ္စမဖြစ်ခင်တည်းကဥပမာအချင်းဆိုရင်အကမ်လာဟဲရစ်ဆန်နီတာကယ်လီဖိုးနီးယားကသူတို့နောက်ပြီးတော့ခါသမ္မတကရောဟောင်းမစ္စဦးဘာမာဆွေလည်းပဲလူတွေကတော်လေးတိပိကြပါရဲ့အခုဆိုတော့ဒီအတန်ကပူပြီးကြကြလောင်ဖက်လာပါရဲ့ညတော့အချင်းအခုကတော့ Kendall Harris ကသူသမ္မတလောင်းချင်းနဲ့သူတွဲပါဝင်ရှင်တဲ့လေမလားဆိုပြီးတော့လူတွေတော်လေးပြောလာကြတာတွေ့ရပါတယ်ခင်ဗျာဒါကတော့လာမယ့်ရွေးကောက်ပွဲအတွက်ဒါသမ္မတလောင်းသူသမ္မတလောင်းဖြစ်ရွေးခံမဲ့ကိစ္စရပေါ့လေအချိန်ထဲမှာပဲ Congress ပါလည်းပဲရဲဥပဒေသူပြင်းနဲ့ပတ်သက်ပြီးတော့ Democrat ကတင်သွင်းတာရှိရဲ့ Republican ကလည်းသူတို့အပြိုင်လှုပ်လာမယ်ဆိုပြီးတော့တင်သွင်းတာတွေ့ရပါတယ်။ရဲတူပြည်ရေးကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြိုင်ဆိုင်ကြိုးပမ်းနေကြတယ်ဆိုတာကတော့နာမည်သာအဆုံးနှုံးသာပြောပေမဲ့အဓိကကတော့သဘောတည်းလို့ဆွေးနွေးမှာဖြစ်ပါတယ်။ထူးခြားမှုတစ်ခုကတော့သမ္မတ Donald Trump ရဲ့ Twitter မှာရေးသားချက်ဖြစ်ပါတယ်။ New York Buffalo မှာအသက်55နှစ်ရှိတဲ့ဒီတက်ကိုဂျဲကတွန်းလိုက်တဲ့အခါမှာလဲသွားပြီးခေါင်းမဆွေးရထွက်နေတဲ့ footage ရှာတဲ့ဒီတော့ scan လုပ်တာရဲ conspiracy data ဖြစ်တယ်ဟဲ့လဲတွန်းလိုက်တာကသာသာလေးရဲ့လဲပြီးတော့ဆက်ကြသွားတာအရှင်ပြင်းနေဆိုတော့တမင်လုတ်ပြီးရတာနာမည်ဖြစ်တာသာဖြစ်တယ်ဆိုပြီးတော့ Donald Trump ကတော့ခုခံပြီးရေးပါခင်ဗျာဆိုတော့အဲ့ Twitter မှာရေးသားခြင်းနဲ့ပတ်သက်ပြီးတော့သတင်းသမားတွေကတော်လေးစိတ်ဝင်စားနေဘယ်လိုလဲလောင်ကြုံပြီးပြောကြရပေါ့လေအဲ့ကိစ္စကို Donald Trump ရဲ့ဒီဘက်က Republican အမတ်တွေကိုမေးဖို့ကြိုးစားတာပဲမြောက် cell တောင်ရှိတယ်ဘယ်သူမှဒါရောမဖြစ်ဘဲနဲ့ Senator Mitch Romney တရားတော်ထူးခြားရပါလေသူကတော့ဆန္ဒပြလို့လည်းကိုယ်တိုင်ပြောခဲ့တာဖြစ်တယ်အခု Donald Trump ရဲ့ Twitter မှာရေးသားခြင်းနဲ့ပတ်သက်ပြီးတော့လည်းအဲ့ဒီပုံကြီးကသူတော်တော်ကိုထိနှံသွားတယ်ဘယ်သူကဘာပဲပြောနေသူတို့ပြောနေရကိစ္စကတော့ငါအထွေထူးဒီဆိုင်နေမှာမဟုတ်ဘူးငါရဲ့အမြင်ကတော့အကြီးအကဲက intelligence ရအောင်နေဖြစ်ရပဲလို့ယူဆတယ်ဆိုရသူကစဉ်းနောက်တည်းမိကုန်းကိုတုံ့ပြန်ပြောတော့ပါခင်ဗျာ
အခုလိုမျိုးပေါ့နော်ဦးကျော်စံကခုနကပြောသားသလိုပဲဒီ American နိုင်ငံရေးပေါ်ခရက်ရိုက်ခတ်မှုအပါအဝင်ဒီ George Floyd တေဆုံးသွားမှုကြောင့်ဖြစ်လာတာကဒီရဲတွေကအလွန်အကျွံအင်အားသုံးတာတွေနောက်ဒီအသားအရောင်ခွဲခြားမှုလူမျိုးရေးခွဲခြားမှုပြဿနာတွေကဒီကနေ့အထိရှိနေသေးရဲ့ဆိုတော့မိမောင်းထိုးပြတဲ့လှုပ်ရှားမှုတွေဖြစ်နေပါတယ်ဆိုတော့ဒီလှုပ်ရှားမှုအချိန်ကလည်း American တွေမကပါဘူးတကဘာလုံးမှာပြတ်နေတာပါအဲ့တော့အဲ့ဒီလှုပ်ရှားမှုတွေအချိန်ကရောလွယ်လွယ်နဲ့ငြိမ်သွားမယ်လို့ဦးကျော်စံကထင်ပါလားရှင်
ဒီမြေပြင်မှာဖြစ်နေ ground situation ကတော့တဖြည်းဖြည်းညင်သက်သွားမဲ့သဘောရှိပါတယ်။ဒါပေမဲ့လည်းဒီစုံစမ်းမှုရဲ့ယူမှန်းချက်ကတော့ဂျဲရဲ့အကင်ပဲတစ်ခုနဲ့ပြီးသွားမှာမဟုတ်ပါဘူး။တကယ်တမ်းလူမဲလူတန်းစားကွာဟမှုဒါစီးပွားရေးမညီမျှဘူးစသဖြင့်ပေါ့လေလူမှုရေးမှာတဟကတာမဖြစ်နိုင်ဘူးစသဖြင့်တက်တာတွေကအများကြီးရှိနေရပါဆိုဒီကိစ္စတွေကဆက်လက်ပြီးတော့တမွေးမွေးနဲ့သွားမယ်ရေရှည်တိုက်ယူလုပ်ယူရမယ်ကိစ္စလည်းဖြစ်တယ်လို့ထင်ပါတယ်စီးပွားရေးမြင်ရမှုလူသားကမြင်ရမှုတွေကြတော့ပို့ပြီးတော့ခက်ခဲလိမ့်မယ်လို့ယူဆပါတယ်မဆင်း
VOA မြန်မာပိုင်း Editor ဦးကျော်စန္ဒာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါပါ
တမရော်ဝေဖန်တန်ကြားထုတ်ခဲ့တဲ့တောင်တို့မျိုးဆက်တန်ကြားအဖွဲ့ကိုနောက်ထပ်ထောင်တစ်နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့အခုလိုလွတ်လပ်စွာပြောဆိုခွင့်ကိုချိန်ပါနေတာကိုအစိုးရအနေနဲ့တစုံတရာဖြည့်ရှင်းပေးတဲ့နယ်ဆိုတဲ့ရှင်းနေရုံနဲ့တက်ကြွလှုပ်ရှားသူတွေရဲ့အမြင်ကိုပြောပြချင်ပါတယ်။ကျွန်မအင်တာနက်ထုံးမှာ တမရော်ကတရားလိုလုပ်ပြီးတရားစွဲဆိုထားတဲ့တောင်တို့မျိုးဆက်တန်ကျပ်အဖွဲ့ကအဖွဲ့ဝင်၃ယောက်ကိုဒီကနေ့ဇွန်လ၁၀ရက်နေ့မှာဖြာပုံခရိုင်တရားကျုံးကပုံမှန်900ကကာကြီးနဲ့ထောင်ဒဏ်တစ်နှစ်အမိန့်ချမှတ်လိုက်ပါတယ်။၂၀၁၉ခုနှစ်တချံကာလတန်ကျပ်ထိုးဖြိုပြတဲ့အထဲမှာတမရော်ကိုဝေဖန်တာတွေပါတဲ့အတွက်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်900ကကာကြီးနဲ့ဆက်သွယ်ရေးဥပဒေ ကြောင်းအရာမဖြစ်သင့်ဘူးလို့ဒေါင်းတို့မျိုးဆက်တန်းချက်အဖွဲ့ရဲ့အမှုမှာလိုက်ပါဆောင်ရွက်ခဲ့ဘူးတဲ့တရားစတော်ရှင်တွေဒေါ်ဆန်းဆန်းကြီးကပြောပါတယ
်။လူရင်းမျိုးတွေမှာရှင်မတို့ပြီးသားအမေမချခြင်းလုံးရတယ်ရပေါ့နော်။အဲရှင်မတို့စစ်နေတဲ့ကာလမှာတွေကဒီလိုဆွဲဖို့မသိမှဘူးပေါ့။သဘောတရားရပြောမှာဥပဒေရကိုဆွဲလို့မရတာ။အဲ့ဒီမှာတင်တဲ့တပ်တွေကအထောက်ထားတွေဒီအမျိုးသားတမျိုးတွေပဲ။တမျိုးတွေဟိုပဲ။အဲ95ကကြီးနဲ့60ကျောက်ကကြီးအဲမင်းကငါဆွဲတဲ့အမှုနှစ်မှုမှလည်းပဲပြင်းတဲ့တက်စီကိုထောက်ထားနေသည်တမျိုးလည်းပဲအဲ့တော့ဒီဥစ္စာတော့ရင်လုံးဝတရားမျှတမှုလုံးဝမရှိပါဘူးဥပဒေနဲ့လည်းလုံးဝမညီနေပါဘူးလို့စက်မတော်ကတရားဆွဲဆိုတော့အမှုမှန်နေရသည်ဓာဥတွေချွင်းချက်နေမှဆရာမတို့ဘက်ကဒီဘက်ကလှစ်ပေးတယ်ပေါ့နော်ဥပဒေကိုကိုးကားပြီးတော့မှဆုံးဖြတ်တယ်ဆိုတာမရှိဘူးအဲ့ဒါကတော့ရင်ဥပဒေနဲ့လည်းမညီဘူးမူလာတဲ့ကအဲ့တော့လူခွေလည်းလုံးဝချိုးပေါက်ခံနေရတာလူခွေချိုးပေါက်ခံနေရတာလည်းဖြစ်ပါရဲ့နဲ့ဥပဒေနဲ့လည်းလုံးဝကိုမညီညွတ်ပါရဲ့နဲ့ဒေါင်းလူမျိုးဆက်တန်ကြအဖွဲ့ကိုကယ်မဲ့လို့မရှိဘူ
းအမှုတစ်ခုအပေါ်မှာတရားရုံးအများကြီးကပြည်ထောင်တွေထက်ဆင့်ချမှတ်နေတာကမတရားမှုတစ်ခုကိုထက်ဆင့်လှုပ်ဆောင်နေတာဖြစ်တယ်လို့လူအခွင့်အရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အတန်းအဖွဲ့ကမှောင်ဆောင်ခါကသုံးသပ်ပါတယ်ဒီကိစ္စတွေကိုလက်ရှိအစိုးရအနေနဲ့ဂျာဝင်ဖြည့်ရှင်းသင့်တယ်လို့မှောင်ဆောင်ခါကဆိုပါတယ်
ဒီလိုမျိုးတစ်ခုရဲမှာလေဒီတရားရုံးဘုံခုနှစ်ရုံးလောက်မှာတရားဆွဲထားတဲ့ကိစ္စကလုံးဝမမြတ်တော့ဘူးအဲ့ဒီပုံမှာမှဒီကျွန်တော်ပြစ်ဒဏ်နေရလေတရုံးကိုတစ်နှစ်တစ်နှစ်ခွဲပြီးအဲ့လိုကြီးထားတဲ့အခါမှာသူတို့ကထောင်ထဲမှာထောင်ထဲမှာအနည်းဆုံး10နှစ်ကမနေပေါ့နော်အဲ့လိုထောင်ထဲမှာနေရနိုင်တယ်နေရတရားရုံးနေရလေရန်ကုန်မှာရင်ထပြီးသားအမိတ်နေပြစ်ဒဏ်နေကိုဟိုပြည်ရင်ကြောင်းလေပြီးချရင်မှမဟုတ်ဘူးလို့ကျွန်တော်တို့ထင်တယ်ပေါ့အဲ့ဒါကြတော့သူတို့ရဲ့ဒီလိုမျိုးတစ်ခုအတွက်ဒီလိုမျိုးတရားရုံးပိုင်းဟိုတရားရုံးပေါင်းစုံမှာအမှုကြီးကြီးကျွန်တော်ဖွင့်ပြီးတော့မိန့်နေပြစ်တန်နေတိုက်တိုက်ချနေခြင်းဟာဒါမတရားမှုပေါ်မှာနောက်ဆက်မတရားမှုရှိနေလို့ပဲကျွန်တော်ကမြင်ပါရတာဆိုတော့ဒီကိစ္စကိုကျွန်တော်မြင်နေတဲ့ဟိုပြောချင်တာကတော့ဒီလက်ရှိဒီအတူရအနေနဲ့ဝင်ရောက်ကြံကြဲနေလို့ထင်တယ်ဘာလို့လဲဆိုတော့ဒီအမှုကြီးတရားဆွဲဆိုတာတွေကစစ်တမရောကနေတရားတရားဆွဲဆိုတာဖြစ်တဲ့အခါကျတော့ဒီလိုမျိုးဒီတန်ချက်ကူပေါ်မှာဒီတမရောကနေပြီးတော့ဒီသင်္ဟာရမဖိနေပြီးတော့တရားဆွဲဆိုတာတွေကိုအစိုးရဘက်ကနေဝင်ရောက်ရှိရှင်းပြတာအင်းနဲ့ဆောင်ရွက်ပြတာမျိုးကြီးလုပ်မယ်ဆိုရင်တော့ဒီဟာကပြီးတော့အကောင်းမွန်လေးမယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီမိုကရေစီနီးကျရွေးချယ်ခဲ့တဲ့လက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုခွင့်အပေါ်တရားစွဲဆိုမှုအများဆုံးအဖွဲ့အစည်းကအစိုးရအဖွဲ့ဖြစ်ပြီးတော့တက်မတော်ကတော့ဒုတိယအများဆုံးဖြစ်တယ်လို့အတန်းအဖွဲ့ကထုတ်ပြန်ထားပါတယ်လက်ရှိဒီကိုဗစ်ကာလမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးအင်တာနက်တွေပိတ်တာဝက်ဘ်ဆိုက်တွေကိုကြည့်လို့မရအောင်လုပ်တာတွေအပြင်သတင်းမီဒီယာသမားတွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အရေးယူဆောင်ရွက်တာတွေထပ်တွေ့လာရတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်။ကိုဗစ်ကာလမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူဆောင်ရွက်တာတွေကလျှော့မသွားဘဲဆက်ရှိနေတုန်းပဲဖြစ်ပေမဲ့ဆန္ဒပြပွဲတွေလုပ်လို့မရတာကြောင့်ဒါနဲ့ပတ်သက်ပြီးအရေးယူတာတွေတော့ရော့ကျလာတယ်လို့ဆိုပါတယ်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါတယ်ရှင်။
ဒီနေ့ပုံမှန်သာဆွေးနွေးရေးကောက်ကွယ်ကျင်းပနိုင်ရေးအတွက်ချုပ်တင်ပြင်ဆင်မှုတွေစတင်ဆောင်ရွက်တော့မယ်လို့မြန်မာနိုင်ငံပြည်အောင်စုရေးကောက်ကွယ်ကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ပြည်ပခါတွေဖြစ်နေတဲ့ရခိုင်ဒေသအပါဝင်နေမည်မတိမငင်ဖြစ်နေတဲ့ဒေသတွေအတော်များများမှာကော်မရှင်ဘက်ကမဲဆင်းတွေနဲ့ပတ်သက်လို့ပြင်ဆင်မှုတွေလုပ်ထားတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။ကျမမိခါပါ။ဖွဲ့စည်းပုံပါပြဋ္ဌာန်းချက်အရတတိယအကြိမ်လွတ်တော်တည်တံ့အတွက် ပါတီစုံအထွေထွေရွေးကောက်ပွဲကို2020ပြည်နှစ်နောက်ပိုင်းမှာကျင်းပရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌပြောဆိုထားပါတယ်။ရွေးကောက်ပွဲလုပ်မယ့်ရက်အတိအကျကိုတော့ COVID-19 ရောဂါထိန်းချုပ်နိုင်မှုအခြေအနေပေါ်မှာမူတည်ပြီးသတ်မှတ်သွားမယ်လို့သူကပြောဆိုထားပါတယ်။ပြည်ပခါတွေကြီးထွားနေတဲ့ရခိုင်ဒေသမှာတော့ရွေးကောက်ပွဲအတွက်မိတ်ဆက်နာနေပြီးသတ်မှတ်တာမှာခုချိန်ထိပြင်ဆင်မှုပိုင်းကိုအသေးစိတ်အချောတက်နိုင်ဖို့ကလည်းခက်ခဲရှိနေတယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တင်လှိုင်က VOE ကိုပြောပါတယ်
။အဲဒီအပြောင်းလဲရှိနေမရှိဘူးဆိုတာတွေကအကုန်လုံးဒါမဲဆန္ဒနေတွေမဲယုံတွေမှာအမဲလာဖို့အချိန်ကြီးအပင်လန်းနေပေါ့လေရမရဆိုတဲ့ပုံမှာအကုန်လုံးမူတည်ရဦး။ကကွေကြီးတို့ဘာလို့ကနေပေါ့နော်ဒီထဲကြီးတို့ကနေပြောမဲဟာကိုစောင့်ရမှာပေါ့လေ။နော်အဆင်ပြေတဲ့နေရာမှာလှုပ်သွားဖို့ကတော့အလုံးအဆင်သင့်ပဲဖြစ်စင်တာကချချို့လူကြီးရော့နေသွားတဲ့နေရာတွေကနေလက်ဆန္ဒနေရှော့လိုက်ရတဲ့ဟာတွေရှိတယ်ထတ်တိုးတာတွေလည်းရှိတယ်အပြောင်းအလဲကတော့နည်းနည်းတော့ရှိတယ
်။လာမယ့်2020ထွေထွေရွေးကောက်ပွဲအတွက်ပြည့်စုပြီးတဲ့အခြေခံမင်းစင်းအရာဆိုရင်မဲပေးနိုင်တဲ့ဥယျာဉ်ဟာ35တန်းကျော်ရှိရဲ့ကော်ရှင်ဘက်ကဆိုထားပါတယ်။ဒီစီးရင်ထဲမှာတော့ရွှေပြောင်းတာဝန်ထမ်းဆောင်နေရတဲ့တပ်မတော်သားတွေနဲ့သူတို့မိသားစုဝင်တွေနောက်ပြီးအဝေးရောက်မဲဆန္ဒရှင်စီးရင်လည်းမပါဝင်သေးပါဘူး။မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မကြာခဏထိတွေ့မှုရှိနေတဲ့ရှမ်းပြည်မြောက်ပိုင်းဘက်မှာတော့မဲပေးနိုင်တဲ့စီးရင်တွေကောက်ယူထားပြီးဖြစ်ပေမဲ့ရွှေပြောင်းလာတဲ့သူတွေရှိနေတာမို့ဒီဘောမှာအသေးစိတ်ထပ်မံဆောင်ရွက်နေတယ်လို့ရှမ်းပြည်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်တွင်ရင်မှဦးနှင်းတက်ဦးကပြောပါတယ်
ဟိုတရားအုပ်စုတစ်ခုတစ်ခုလောက်ပဲရွှေ့တာပါပြောလို့ကျန်တဲ့ရတဲ့ထူးခြားပြောင်းလဲမှုရှိတဲ့အတွက်နေပြီးတော့ဟိုတင်ကြရေးကွဲနာနေတော့ဟိုမျက်စနာနဲ့ခြေညာတဲ့အချိန်မှာတော့ထွက်လာပါလေဟိုမျက်စနာရှင်နေရတော့အရင်ကတိုးတဲ့လူပုံမျိုးနဲ့လိုက်တော့သူရဲ့အကြမ်းကြီးနဲ့တိုးတယ်မူဆယ်တို့ပါဆိုအခုဟို upload ပြီးနေပုံများလာတော့နောက်နောက်ကန်ပြီးတော့ပေါ့
ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကျင်းပရက်ကိုရွေးကောက်ပွဲမလုပ်ခင်လေးလအလိုမှာကြိုတင်ကြီးညာခဲ့ပါတယ်ကျန်ခဲ့တဲ့2010ရွေးကောက်ပွဲတုန်းကတော့3လနီးပါးကြိုတင်ကြီးညာထားခဲ့ပါတယ်။လာမယ့်2020ရွေးကောက်ပွဲကာလမဲခင်းစစ်ဆေးမှုတွေလွဲကူစေဖို့မိသားစုလိုက်ထုတ်ပြန်တဲ့စည်ရင်းပုံစံနဲ့ထုတ်ပြန်သွားဖို့ရှိတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ဒါကမဲခင်းမှားယွင်းစီတာနည်းစီတယ်လို့လည်းကော်မရှင်ကဆိုပါတယ်။ကြိုတင်မဲပေးလို့တဲ့သူတွေအဝေးရောက်မဲဆန္ဒရှင်တွေရဲ့စည်ရင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတိတိကျကျပြောဆိုထားတာတော့မရှိသေးပါဘူး။စစ်ဘေးရှောင်စခန်းတွေကနေကျေးရွာတွေနေရာပြန်ချပေးဖို့စီစဉ်နေတဲ့ကချင်ပြည်နယ်အတွင်းမှာတော့မဲပေးနိုင်သူဥယျာဉ်ဟာတိုးပွားလာတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရင်းမှုကပြောပါတယ
်။လက်ရှိအခြေအနေအရဆိုရင်တော့ဒါကျွန်တော်တို့တိုးတက်တဲ့လားလားရှိတယ်။2015ခုနှစ်ကရေအတွက်တချို့ရပ်ကွက်ကျေးရွာဥစုတွေကနေတင်ငင်းအေးချမ်းလာပြီးပြန်နေထိုင်လာတဲ့အတွက်ကျွန်တော်တို့ကလူကြီးအစင်းကောက်တဲ့မဲချင်းပြည်လေဆိုသူပြည့်စုတယ်ဆိုတဲ့ဥစ္စာလေးတွေကျွန်တော်တို့လုပ်ထားတာရှိတယ်။အရင်ကစားရင်တော့တသိန်းခွဲနှစ်သိန်းမဝင်ကြတော့တော့တက်လာတဲ့နေရာရှိပါ။မလုံနိုင်တဲ့နေရာညော့သွားတဲ့နေရာရှိတာပေါ့ဗျာ။ဒီပြည်နယ်လွတ်တော်ပေါ့လေနော်။ပြည်လွတ်တော်တဲ့ဟိုအချို့မဲဆန္ဒနယ်လေးမှာကကျွန်တော်တို့ကအမြင်ငယ်ပြောင်းလဲရှိတယ်။အများစုကတော့ကျွန်တော်တို့ပြောင်းလဲမှုရှိပါဘူးဗျာ
။လာမယ့်ရွေးကောက်ပွဲမှာမဲလက်မှတ်တွေကိုအဖြူရောင်နေနဲ့သတ်မှတ်သုံးဆွဲသွားဖို့ကော်မရှင်ဘက်ကရာထားတယ်လို့ပြောဆိုထားပါတယ်။ရွေးကောက်ပွဲအတွက်ကုန်ကြဆေးကိုတော့7,50,000,000လောက်သုံးဖို့ရာထားတယ်လို့ကော်မရှင်ကပြောဆိုထားပါတယ်ရှင်။ကျမမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။စစ်တွေမျိုးအတွင်းကကမ်ဘာ့ဇာပိုင်ခွင့်နှစ်ကိုဒီကနေ့ညနေပိုင်းကဓမြလာတိုက်သူ၄ဦးထဲကတဦးကိုဖမ်းဆီးထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တန်းနိုင်ပါ။ရခိုင်ပြည်နယ်စစ်တွေမျိုးအတွင်းကကမ်ဘာ့ဇာပိုင်ခွင့်နှစ်ကိုဒီကနေ့ညနေ၄နာရီကျော်လောက်က hijack ကအမျိုးသားမော်တော်ယာဉ်တစ်စီးနဲ့အမျိုးသား၄ဦးကလာရောက်ပြီးဓမြတိုက်ခိုက်တာကြောင့်ကြာသိန်း1,800ကျော်ပါသွားခဲ့ပါတယ်။လက်ရှိချိန်မှာတော့အဲ့ဒီထဲကတဦးကိုမော်တော်ယာဉ်နဲ့အတူဖမ်းဆီးထားပြီးကျန်တဲ့၃ယောက်ကတော့ငွေသား1,800နဲ့အတူထွက်ပြေးနေတယ်လို့တပ်မတော်သတင်းမှန်ကြေညာရေးဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
ကျွန်တော်9လရီကျော်လောက်မှဆန်းမိနေပြီ။ဟိုဖြစ်ပြန်ရ2လခံလာပါတယ်။4လခံလာမှာဓမ္မောသဗ္ဗံကြီးအားကျွန်တော်ဒီလူလေးဝင်လာတယ်။သူကဖန်ပိတ်ချင်တယ်။ဖန်ပိတ်ချင်တဲ့ကောင်တို့ဓာဝန်တော့ပုံကလို့ပြောတယ်။ဒီတိကျသူကြီးဓာရီကိုအဆူနဲ့ဓာရီကိုဆင်းရောက်တဲ့အခါမှာဓာရီစီပါဆင်းရောက်ပြီးညခါရတယ်။ဒီတွေ့နေတဲ့အချိန်အဲ့မှာသူကပိန်ထောင်းချင်တော့ဒီပါပါပါ။အဲ့ဒီတကယ်ရတာနဲ့ကျွန်တော်တို့ဒီစစ်တွေကိုလည်းမှဒီတော့ပုံဝင်နေတဲ့သူသေးရတယ်။ဘာလို့ဖန်ပိတ်ရေလို့ပဲ။ကားနဲ့တယောက်ပဲမိလာတယ်။တယောက်သူတို့မိရတဲ့နေရာတော့ကျွန်တော်တို့စစ်တွေမိကဝိုင်းလို့ပြောတယ်။
ဒီမှာကျွန်တော်အရင်ကမြေရက်ရှိအောင်မြေရက်အကြောင်းကိုပြောပါမယ်။အဲ့ဒီကမ္ဘောဇာပိုင်ခွင့်နဲ့ဟာစစ်တွေမြို့မှာဈေးနီမှာတည်ရှိတာဖြစ်ပြီးလက်ရှိချိန်မှာတော့အဲ့ဒီဘန်ရှိမှာလုံခြုံရေးတင်ကြတာပြီးထပ်ပြင်းနေတဲ့၃ယောက်ကိုဖမ်းပြီးကိုဆောင်ရွက်နေတယ်လို့တန်တော်ဖက်ကပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်ပြီးတော့စစ်တွေမြို့ပေါ်ကတပ်ဆိုင်ရာအာဏာပိုင်တွေကိုဝေယောရေကဆ
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါဥသက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ဒီည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တရုတ်နိုင်ငံတွင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးခံရတဲ့မန္တန်သား140ဦးကိုရှမ်းပြည်နယ်မြောက်ပိုင်းမူဇမြို့မှာပြန်လည်လွှဲပြောင်းပေးတဲ့တဲ့တင်ဆက်ပေးမှာကျွန်တော်နိုင်ကွန်းအိမ်ပါတရုတ်နိုင်ငံရွှေလီမြို့စီကံကျင်းထောင်မှာလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား140ဦးကိုတရုတ်အာဏာပိုင်တွေကနေမနေ့ကမူဆယ်မြို့နယ်အာဏာပိုင်တွေဆက်တွဲပြောင်းပေးအပ်ခဲ့တာပါတရုတ်မြန်မာနိုင်ငံသဘောတူညီချက်အရပြန်လည်လွှဲပြောင်းပေးတဲ့သူ140ကိုမူဆယ်မြို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ဟူသားရေးပို့ဆောင်ကော်မတီကနေစစ်ဆေးနေတယ်လို့မူဆယ်ခရိုင်ထွေထွေအုပ်ချုပ်ရေးမှူးရုံးရဲ့လက်ဆောင်ညွှန်ကြားရေးမှူးအမမောင်တန်းက VOA ကိုပြောပါတယ
်ကျွန်တော်တို့နဲ့တရုတ်နဲ့နားနဲ့မူနှစ်ဖက်ညှိနှိုင်းတာရှိတယ်သူတို့ဘက်ကကြားရေးကောင်းမှကျွန်တော်လက်ခံတယ်ဆိုပြီးတော့ဒါရောဂါဆက်ဖြစ်ကြတယ်ရတယ်ကျန်းမာရေးကောင်းတဲ့ထောက်ခံချက်အမခံချက်ပါမှကျွန်တော်ကပြန်ပြွေးတာပေါ့ပြန်ပြွေးစုစုပေါင်း140တော့နော်နေရပြွေးပြီးတော့တို့ဒီမှာရှိတဲ့ facility quality နေရပေါ့အဲ့ဒီမှာထားပါတယ်နေရလိမ့်ချာစစ်ပိုင်းကောက်ပြီးတော့မှဟာဒီတော့ပြန်လို့ဖို့ညွန့်နေ COVID ဖွဲ့ရတော့လုံနေဗျာ
တရုတ်အာဏာပိုင်တွေကနေပြန်လည်လွှဲပြောင်းသူတွေထဲမှာအမျိုးသား89ဦးအမျိုးသမီး60ဦးပါဝင်ပြီးတရုတ်နိုင်ငံရွှေလီမြို့ရဲဌာနနိုင်ငံတကာပူးပေါင်းဆောင်ရွက်ဌာနကတာဝန်ရှိသူတွေကနေမူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကိုလွှဲပြောင်းပေးခဲ့တာပါမူဆယ်မြို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ဟူသားရေးပို့ဆောင်ရေးစက်ကော်ဒီကနေကျန်းမာရေးစစ်ဆေးပြီးတဲ့သူတို့ဒီမနေ့မှနေရပြန်လည်ပို့ဆောင်လိုက်ပြီလို့ကော်မတီဖွဲ့ဝင်ဦးတောင်ထွန်းကပြောပါတယ်
။ဒီနိုင်ငံကပြောခဲ့တဲ့140ကအခုဒီနေ့မနေ့ကျန်းပြည်နယ်တွင်းကအလုံးတော့78ယောက်ပြန်ရပြီဗျ။ဒီနေ့တည်းကပြည်နယ်ပတွေကိုဘယ်မှာမှပြန်ဝင်ရမယ်ဗျ။အလုံးဖြစ်ပါလေဗျကျန်းမာရေးဌာနနဲ့ဖြစ်ပါလေဗျဖြစ်ဒီဗီလေးရှင်တော့အလုံးပြန်လွတ်တယ်ဗျသူရဲ့ရက်ဌာနကိုရောက်တဲ့အခါမှာကွန်နက်ရှင်ပြန်ထားဖို့
ပြန်လည်လွှဲကြောင်းလာသူ140ဦးကတော့မြန်မာနိုင်ငံကချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းအေရဝတီတိုင်းပဲခူးတိုင်းဒေသကြီးသူတွေဖြစ်ကြတယ်ကိုဗစ် -19 ရောဂါကူးစက်မှုဖြစ်ပွားနေတဲ့အခြေအနေကြောင့်တရုတ်နိုင်ငံအာဏာပိုင်တွေကနေလက်ဆက်အဝင်ထွက်ကျမနေပြီးတရားမဝင်ဝင်ရောက်သူတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ချေလီမြို့လူမှုကူညီရေးဖွဲ့အသံကဦးစိန်တင့်ကပြောပါတယ်
ကွာအောင်ဒီရှိရဆိုသူတို့ဝင်ရိုက်ထားတဲ့ဆိုရင်သူတို့ကမဆမ်းဘူးအန်ကျော်ဝင်တဲ့လူတွေလက်ပါဟိုအထောက်ထားမဲ့လူတွေအိမ်လုံးပိတ်ထားတယ်ဝင်မရှိဘဲနဲ့အထွက်ပြပြီးမှပြောင်းဝင်ထားတဲ့လူတွေဆမ်းနေအဲ့လူတွေကဘာတွေတော့ဟိုအရက်တူ
လက်ရှိမှာတရုတ်နိုင်ငံနဲ့နေထိုင်ခွင့်ရှိသူမှပနေထိုင်ခွင့်စာအုပ်ရက်ချေသူတွေလည်းပြန်လည်ထွက်ခွာခွင့်ပြုနေပြီးနေထိုင်ခွင့်မရှိတဲ့လူတွေတွေ့ရှိရင်တော့တရုတ်နိုင်ငံလက်ဝကဥပဒေအရဖမ်းဆီးရေးယူမှုတွေရှိနေပါတယ်တရုတ်နိုင်ငံယူနန်ထူပေးစားတဲ့ပြည်နယ်ခုနှစ်ခုမှာဖမ်းဆီးထိန်းသိမ်းထားတဲ့မြန်မာနိုင်ငံသား300ကျော်လောက်ကိုပြီးခဲ့တဲ့မေလ6ရက်နဲ့9ရက်နေ့တွေမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နန်းတော်နယ်စပ်တိကနေတဆင့်တရုတ်အာဏာပိုင်တွေကနေပြန်လွှဲပေးခဲ့ပါတယ်အခုနိုင်ငံအစီအစဉ်နဲ့တရုတ်နယ်စပ်ဂိတ်တွေကလည်းတဆင့်ပြန်ပို့သူရေးသက်မြန်မာနိုင်ငံသား2000နီးပါးရှိနေပြီးအခုအချိန်ထိမြန်မာနိုင်ငံသဲကိုပြန်လည်ဝင်ရောက်လာတဲ့သူတွေရှိနေသေးပါကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဝတီမြို့ခရိုင်ရဲတပ်ဖွဲ့မှုရုံးနဲ့ရင်းနှီးရဲတပ်ဖွဲ့ရုံးအနီးမှာဂျုံနောက်9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဒီကိစ္စကိုကျမမအေးအတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တဖက်ချမ်းကရင်ပြည်နယ်မြောက်ဝတီမြို့မှာဂျုံလ9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ရပ်ထားတဲ့ရင်တချို့နဲ့လမ်းပေါ်မှာတွာလာနေတဲ့စက်ကားတစ်စီးပေါက်ကွဲစားတချို့ထိမှန်ခဲ့ကြောင်းကရင်ပြည်နယ်မြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်။မနေ့ကည8:50လောက်ပေါ့။ကျန်းအဲ့မတိုင်းနေလဲမိုးရွာလဲအချိန်လဲမိုးရွာပြီးတော့ဆက်ရွာမိုးရွာနေအချိန်နဲ့ဒီနေ့ရုံးရှိမှာသူတို့အဲ့အရေးကြီးကိုထိနေတာလဲသုံးမိတ်ဆက်ကြတူနေတော့ဟိုပိတ်ကြတာလည်းရှိတယ်အဲ့သုံးမိတ်ဆက်ကြအောက်ထဲကနေပောက်ကွဲမှုဖြစ်တာဟုတ်ကဲ့အဲ့ရက်ရက်ခါတာမှာဖမ်းထားတာပေါ်မှာသူတို့ရေးထားတော့ ဆိုပုံမှန်ရထားတဲ့ခါပေါ့၃မိန်းစိုက်ကြရလဲရထားတာမှာနောက်ဒီဒီတိတ်ကြတာပေါ့တော်တော်ကြက်လို့ဟောင်းအဲ့ဒါလည်းပြက်ထားတာလဲတော့၃မိန်းစိုက်ကြရဲ့ဟိုစိုက်ကြမောင်းမအောင်ဒီလိုနာဘောအဲ့လိုပါနဲ့ဥရောပေါ်ပေါ်မှုဖြစ်တာပေါ့ဒီအဲ့ဒီအောက်တဲ့ထဲမှာဒီဘက်လုံးမိုင်းတစ်ခုပွဲတာပေါ့မှာအဲ့လိုင်းရဲ့တစ်ဖက်ဆန်းသွားတဲ့ဒီစက်သားတူကြီးကျွန်တော်ကတော့မှန်တာကကားပေါ်မှာတော့ကျတော့တဘာပါလာတာပေါ့ဝဲဘက်ချစ်ချစ်လုံးကစန္ဒကတစ်ခုရှက်ဖြစ်သွားအောင
်ညဝရီမြို့မှာဂျုံလ9ရက်နေ့ညကပေါက်ပွဲမှုဖြစ်ပွားတဲ့နေရာဟာမြို့လေကောင်အချက်ချာကြတဲ့နေရာဖြစ်ပြီးအဲ့ဒီတဝိုက်မှာအစိုးရဌာနဆိုင်ရာရုံးနေရှိနေတဲ့နေရာပါမကြတဲ့ခင်ရက်ကပဲကော့ကရိတ်မြို့မှာလည်းပေါက်ကွဲမှုတွေဖြစ်ပွားခဲ့ကြောင်းလူတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါတယ
်ဟို TVC ရုံးရှိတယ်နော်အဲ့ဒီရုံးရဲ့အဝမှာကျတော့ရုံးနေကြည့်ပဲတန်မိန်လာမို့မှာဒီတိုင်းဒေညာမှာဒီလောက်ကနဲ့ကာဆန်ရှိတယ်ဟုတ်ပါပြီမှာနောက်ဒီကပေါက်ကွဲမှုဖြစ်တဲ့အတွမှာအဲခရင်ရဲနဲ့ရဲစခန်းဘုံကိုရှိရပါဘူး။ဒါရင်ရဲတခွဲနဲ့ရှင်တိန်မမရင်းရှိရပါဘူး။အဲဒီလမ်းစုံကကာဆန်နဲ့လောက်ကကြားဒီလိုဆိုရင်ခရင်ရဲတခွဲရုံနဲ့အဲရှင်တိန်ရင်းကြားပြောင်းဖြစ်တာ
။ဟုတ်ကဲ့။
ဒီကတော့တုံးရဖြစ်မှာလား
။ဟုတ်ကဲ့
။ကိုပိန်မှာလည်းဖြစ်တယ
်။ဟုတ်ကဲ့။
ဆိုတော့သူကတော့ဒီတယ်လီဖုန်းဆန်ရှိလို့ပြောတယ်။ဒါမဲ့လည်းအဲ့ဆိုင်နဲ့ဉာဏ်ရှိလိုက်ပါလေရက်စကန်လို့ပါလေသူ300လောက်ထိရမှာဟုတ်သူလည်းမစိုးရင်ဒါမှသူကလည်းထိခိုက်မှုရှိတာပေါ့
ဒီပြည့်ရက်နဲ့ပတ်သက်လို့တော့ဘယ်သူဘယ်ဝါတွေရဲ့လက်ချက်ဆိုတာကိုမသိရသေးသလိုဒီလိုပောက်ကွဲမှုဖြစ်အောင်လုပ်ခဲ့သူကိုလည်းဖမ်းမမိသေးဘူးလို့လည်းဆိုပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ပြည်ရင်ပြည်နယ်မြောက်ရီမြို့မှာတော့မြမတက်မတော်နေကြောင်တက်တည်အပြင်တိုင်းရင်းသားလက်နက်ကင်ဖွဲ့တွေလည်းရှိနေတာပါမြောက်ရီမြို့ဟာမကြာခဏပောက်ကွဲမှုတွေဖြစ်တတ်ပြီးတနက်နဲ့ပြစ်ခတ်မှုတွေလည်းရှိနေတဲ့နယ်စပ်မြို့ဖြစ်ပါတယ်လက်ရှိအဖြစ်တော့မြဝတီမြို့မှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီမှာလည်းဒီဘက်ကျွန်တော်ဆရာနဲ့ဆွေးနွေးကြတာကမြန်မာနိုင်ငံဒီဘက်ရပ်ဆက်ဆက်ဆက်ရေးချက်ပါတယ်။ဒီပေါ်ရင်တို့ကတော့ဒီမြန်မာနိုင်ငံရေးရှိအလားအလာအတွက်ရပ်ဆက်ဆက်ဆက်ရေးဟာဘလောက်အရေးကြီးလဲလို့ထင်လဲခင်ဗျ။အကျဉ်းဉာဏ်နဲ့သုံးသပ်ပါမယ်ပြောရင
်။ဟုတ်ကဲ့။ပထမဦးဆုံးရပ်ဆက်ဆက်ဆက်ဆက်ရေးလို့ပြောတဲ့အခါမှာအစိုးရနဲ့စစ်တပ်ရဲ့ဆက်ဆက်ရေးဆိုတဲ့သဘောတည်းပေါ့နော်။ဒီစီးဘက်ကစစ်တပ်ဆိုင်ရာကိစ္စရပ်တွေမှာအရသာရွေးကောက်တင်မြှောက်ထားတဲ့သူတွေကဘလောက်ထိဆုံးဖြတ်နိုင်တယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်တဲ့ဆက်ဆံရေးကဘယ်လိုရှိတယ်လဲဆိုတော့ညတော်အဖြစ်အဲပြောကြတာများပါတယ်ရပ်တဲ့ဆက်ဆံရေးဆိုတဲ့အတုံးကိုတုံးလို့ရှိပေါ့နော်အခုလည်းအဲ့ဒီတောက်ကနေကျွန်တော်တို့ကြည့်ပါမယ်နံပါတ်1အခက်ခဲကတော့ဖွံ့ဖြိုးတိုးပုံခြေကဥပဒေကခက်တယ်လို့ပြောရမယ်အဲ့ဒီပေါ်ဒီယိုဘုံချီကံပြုရင်ကြောင်းလဲရေးနဲ့ရပ်ဘက်စစ်ဘက်ဆက်ဆံရေးကတိုက်ရိုက်ပတ်သက်တယ်လို့ပဲပြောရမှာပါအဲပြီးခဲ့တဲ့ဖွဲ့စည်းပုံပစ္စည်းကျူးပန်းချက်ကမအောင်မြင်ခဲ့ဘူးဒါကြောင့်မို့ရပ်ဘက်စစ်ဘက်ဆက်ဆံရေးဟာအခုတည်းထိတော့ဖွဲ့စည်းပုံကပေးထားတဲ့အတိုင်းကောင်းတဲ့အခြေအနေမှမရှိဘူးလို့ပဲပြောရမှာပါပဲ
ဆိုတော့ရပ်ဘက်စစ်ဘက်ဆက်ဆံရေးမပြေလည်တဲ့အတွက်အခုလိုဖွဲ့စည်းပုံမျိုးဖြစ်လာရသလားအခုလိုဖွဲ့စည်းပုံကြောင့်ရပ်ဘက်စစ်ဘက်ဆက်ဆံရေးမပြေလည်ဖြစ်နေသလားဆိုတာလည်းမေးစရာဖြစ်နေတယ်။ဒီဖွဲ့စည်းပုံကြီးဒီရပ်ဘက်စစ်ဘက်ဆက်ဆံရေးအဆင်မပြေလို့ကမ္ဘာ့ကမ္ဘာဖွဲ့စည်းပုံလို့ဖြစ်လာလို့ဖြစ်နေပါပဲဆရာ
။အဲ့ဒီလိုတော့မဟုတ်ဘူးခင်ဗျာ။ဒီမိုကရေစီအပြောင်းလဲဒီမှာရည်ပွေသတ်မှတ်ကြတာကအဖက်ရဲ့အကူရဲ့အပိတ်ရဲ့ဆိုပြီးတော့အဲ၃မျိုးပေါ့နော်။ဒီလိုပညာရှင်တွေကရေးသားကြတာတွေ့ပါတယ်။အဲ့ဒီအချိန်လေး၃ရက်မှာအထူးသဖြင့်ဖွဲ့စည်းပုံဆိုင်ရာသဘောတူညီချက်ကအခုအပြောင်းအလဲအရေးကြီးပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေထားကိုပြောရလို့ရှိရင်ဒီဖွဲ့စည်းပုံကိုနိုင်ရဲ့ပင်ကိုယ်သဘောတဘာဝကူကဒီမိုကရေစီကူးပြောင်းမှုသွားဖို့ရေးဆွဲထားတဲ့ဖွဲ့စည်းပုံမဟုတ်ဘူး။ဒ
ီဖွဲ့စည်းပုံရဲ့ပင်ကူသဘောတဘာဝကအဖွင့် liberalization လို့ပြောတဲ့အဖွင့်အတွက်ပဲအဓိကကျတဲ့အဖွဲ့စည်းပုံဖြစ်တယ်။အခုအတွက်ကတော့တိုင်းရင်းသားတွေ NLD ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေပြီးတော့အတက်မတော်ဒီသုံးပွင့်ဆိုင်ရွှေနေပွဲတွေဟာဆက်ပြီးလိုပါသေးတယ်။ဒါကြောင့်မို့လက်ရှိမြန်မာနိုင်ငံဖွဲ့စည်းပုံကိုသုံးသပ်ပြောရလို့ရှိရင်ဒီမိုကရေစီအရွေးလို့ပြောတာထက်အဖွင့်လို့နော်ပြောတာကပိုပြီးသင့်တယ်ဒီမိုကရေစီကိုကူးဖို့ဆိုတဲ့နိုင်ငံပုံကိုရောက်ဖို့ကတော့အားကြီးတော်ကိုထင်တယ
်။ဒါတော့ဘောတရားပိုင်းပေါ်လေလက်နေကြီးနိုင်စွီဆရာပြောရဲစစ်ပေးရဲတိုင်းရင်းသားတွေရဲအရက်ဖက်ဆိုရရဲဥပဆောင်မှုစီမံဆိုအခုလောလောဆယ်မှာတိုင်းရင်းသားပုံမှန်မှုတွေသက်ပြီးတော့စစ်တမ်းနဲ့အစိုးရနဲ့သဘောထားချင်းကွဲလွဲတယ်လို့ဆရာမြင်ပါကလား။ဥပမာအချင်းအေးအေးကိစ္စဆိုလို့ရှိရင်အေးအေးပေါ်မှာအစိုးရကစစ်တပ်ကဒေသတစ်ခုရဲ့ထပ်ပြီးတော့ကြောဆူနေကြတာဆုံးသတ်နေကြတာတွေ့ရပါတယ်။ဆိုတော့ဒီကိစ္စကိုသူတွေကအမျိုးမျိုးနားလည်ကြတယ်။သူတို့ကအကြည့်စုပဲဖြစ်တယ်။တစ်ဖက်ကလည်းပဲမတူပေမဲ့ကအပေါ်ရန်လုပ်ပြနေရတာဖြစ်တယ်ဆိုပြီးဆရာရဲ့အမြင်ပြောပါစီစမ်းပါ
ကိုရဟန်းကိစ္စကတော့ဒီကကျွန်တော်တို့ထားပြီးဆွေးနွေးတာကောင်းပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်မတူတဲ့ဖြစ်ပေါ်တိုးတက်လာတဲ့သဘောတဝါဝအရာပေါ့နော်။အရင်တော့ကတခြားတိုင်းရင်းသားလက်နက်အဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲပေါ့။အဲ့ဒါငြိမ်းချမ်းရေးဖြစ်စဉ်အနေနဲ့အဲတွားနေတယ်ပေါ့လေ။တွားနေတဲ့အခါကျတော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့တိုးတက်မှုဟာမြန်မာနိုင်ငံအကူအကြောင်းတွေတော်တော်လေးအဓိကကျပါတယ်။အဲဒီတော့ကြည့်ရတာကလည်းဒီငြိမ်းချမ်းရေးဆွေးနွေးပွဲစကြရပြောရလို့ရှိရင်တတ်မှတ်ခဲ့တာကနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲပေါ့နော်အဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲရဲ့သဘောတူညီချက်ကဒီမှာဖွင့်ယူအောင်လဲဟိုသွားမယ်ပေါ့အဲ့တော့ငြိမ်းချမ်းရေးဆွေးနွေးပွဲဒီမှာနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအဆင့်ကိုမကူးပြောင်းနိုင်တာကအဓိကအခန္ဓာဖြစ်တယ်လို့ကျွန်တော်ထင်တယ်ခင
်ဗျသူကသူကအဲ့ဒီညမှာဘယ်ဟာအဓိကအခက်ခဲလဲစစ်တပ်လားတိုင်းရင်းသားတွေဘက်ကလားဒီလိုမျိုးအစိုးရလားဆရာအဲ့လိုအဖြေရှာလို့ရမှာ
ဒီဘူးရအချင်းတော့ကျွန်တော်တို့ကထဲထဲဝင်သတင်းချက်နဲ့အတိအကျမရတဲ့တကြောင်မှတ်စရတာခက်မယ်လို့ယူဆပါတယ်။ဒါပေမဲ့ရေဘူးရအချင်းပြောရလို့ရှိရင်တော့အခြေခံသဘောတူညီချက်တွေကအဲ့ဒီဖြစ်စဉ်တစ်လျှောက်မှာထွက်လာတာရှိတယ်။အသေးစိတ်ကျွန်တော်မဆွေးနွေးရအောင်။အမှားအချင်းဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ဟာဒီမိုကရေစီကိုသွားမယ်ဆိုတဲ့ဟာပေါ့။ဒါပေမဲ့ဒီမိုကရေစီကိုနားလည်မှုကပါလဲဖက်ဒရယ်ကိုနားလည်မှုကပါလဲဘလို့စနစ်နဲ့သွားမလဲ။အစားရှိတဲ့အသေးစိတ်ဆွေးနွေးမှုတွေကတော့လိုလိမ့်မယ်ထင်တယ်။အဲ့ဒါတွေကိုအခုဒီ NLD အစိုးရတက်တန်း၅နှစ်အတွင်းထဲမှာတော့ပို့ပြီးတော့အကူပြောင်းဘက်တောင်းကနေကြည့်မယ်ဆိုရင်ကျွန်တော်တို့သဘောတူညီချက်တွေထွက်လာတာမတွေ့ရသေးဘူးပေါ့နော်။
နောက်တစ်ခုက ICJ မှာဆွေးဆူဆောက်ထားခံရတဲ့ကိစ္စဒီကိစ္စမှာလည်းပဲနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ပြီးတော့ထုတ်ပြန်တယ်တချို့ကတော့တမ်းတော်ရဲ့လူရက်ကူကောက်ွယ်ပြည့်ရဖြစ်တဲ့ဆိုတော့ပြင်းရရင်ကိုဥတီရဲ့လမ်းကြောင်းကိုတချို့ကသုံးပတ်ကြပါတယ
်ရေဘူးရအချင်းတော့ ICJ ကမှဒီဖြစ်တဲ့ဆွဲဆိုလိုက်တယ်ဆိုတာကတော့အတိုင်းကြီးကိုဆွဲတာပေါ့နော်အဲ့တော့အတိုင်းကြီးကိုကိုစားပြုတဲ့အနေနဲ့အစိုးရကတာဝန်ဖြစ်ရှင်းရတာပေါ့ဒါပေမဲ့2008ဖွဲ့စည်းပုံကတမ်းတော်ကသူ့ရဲ့အရေးကိစ္စတွေကိုသူ့ပဲဆုံးဖြတ်မယ်ဆိုတဲ့ပြဋ္ဌာန်းထားခဲ့ရှိတယ်တိုင်းပြည်အနေနဲ့ခုခံကာကွယ်ရတဲ့အခါမှာအဘောတဘာဝမကြတဲ့အခြေထားတည်ရပေါ့နော်။တာမန်တခြားသောတိုင်းပြည်အများစုမှာကြုံတွေ့နေရတာမျိုးမဟုတ်ဘဲနဲ့ခုခံကာကွယ်ရတဲ့အခြေထားမျိုးပေါ့နော်။ဒါကြောင့်မို့တချို့ကိစ္စတွေမှာလည်းဖြစ်နေတဲ့အခြေအနေတွင်းကမြန်မာနိုင်ငံအနေထားရနော်ပေါင်းစပ်ပြီးဆောင်ရွက်ရတဲ့အခြေထားလို့ကျွန်တော်ကတော့ဒီလိုပဲနားလည်ပါတယ်။ဒါပေမဲ့နော်တပ်မတော်ကတဖြည်းဖြည်းနဲ့အရက်ပက်ဆိုးရရဲ့ဒီစီမံထိန်းချုပ်မှုအောက်မှာရောက်လာမှသာဒီပြဿနာတွေကအတော်တော်ဖြေရှင်းလို့ရပါလိမ့်မယ်မဟုတ်ရင်အတော်လေးချက်ခဲလိမ့်မယ်ထင်တယ် ICJ ရဲ့တရားသဘောဆောင်တဲ့ဟာကိုတက်ကတာဝန်ဆက်ပြီးယူရမှာပဲမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေသဘောအရတိုင်းပြည်အနေနဲ့ဆိုးရကတာဝန်ယူရမိမယ်လို့တက်ပြတော့ပါပဲတာဝန်ယူဖြေရှင်းရမှာပါပဲဒီတော့ဒီတိုးတက်မှုတွေအားလုံးရဖို့ဆိုတာကရပ်ဘက်စစ်ဘက်ဆက်ဆံရေးပေါ်မှာမေးပြီးတယ်။ဘယ်လောက်ထိရွေးနိုင်မလဲရပ်ဘက်စစ်ဘက်ဆက်ဆံရေးကခုနရပ်ဘက်ထိန်းချုပ်မှုအောက်ကိုရောက်ဖို့ဘယ်လောက်ထိရွေးနိုင်မလဲဆိုတာကတော့
အခုတည်းရှိရှိနေလေးကျွန်တော်တို့ဒီဝင်မရသေးပါဘူး
။အစီအစဉ်တို့အင်းသားရင်းနဲ့ဖြစ်နေတဲ့တပ်နာရုမှကြတော့သူ့အကျိုးစီးပွားပေါ်လေတမတော်ဘက်ကလည်းသူ့ကိုကျိုးစီးပွားတရက်ဖက်အစိုးရဘက်ကလည်းပဲသူ့ကိုကျိုးစီးပွားတာအာဏာနဲ့ပတ်သက်ပြီးတော့ဒါအကျိုးအမြတ်သူကြီးကောင်းကြီးကြမှာပေါ်လေသူ influence နဲ့ပတ်သက်ပြီးတော့ဒါမှဒီလိုကိုဗစ်ရောဂါသာကွယ်ရေးကိစ္စမျိုးမှကြတော့ဒီခုလုံးရဲ့အကျိုးစီးပွားဟာတိုင်းပြည်ရဲ့အကျိုးစီးပွားဒီဖွဲ့စည်းရဲ့အကျိုးစီးပွားဆိုရယ်တူညီသောဘုံအကျိုးစီးပွားဖြစ်နေတယ်ဒီကိစ္စမှာတော့ဘာကြောင့်မပေါင်းစုနိုင်ရကြလဲဆိုတာသိနိုင်ရဖြစ်တယ်လို့ထင်တာပဲကျွန်တော
်မပေါင်းစုနိုင်ဘူးလို့တော့ဆရာအဲ့ဒီလိုတော့ပြောလို့ရကြမှာရမယ်ထင်တယ်ကျွန်တော်တို့မသိတာလည်းဖြစ်နိုင်တယ်ဥပမာအားဖြင့်ဟိုအတီမကျုနိုင်တဲ့သတင်းတွေပေါ့နော်ဒီဥပမာတက်မလို့မှရှိတဲ့စက်တွေကိုအသုံးပြုရေးပေါ့နော်ဒါပေမဲ့အဓိကပြဿနာကရေးချက်လို့ခေါ်တဲ့စေးပေါ့နော်စံတက်တဲ့စေးတွေဝင်ယူရရှိနိုင်မှုချင်းနေအဲဒါတွေနဲ့ဆက်ဆက်နေတယ်နောက်ပြီးတော့ကျွန်တော်ခေါင်းဆောင်တွေပြောပြမိတယ်လို့အဲ့ဒီလိုအစည်းအဝေးတွေမှာညွှန်ကြားမှုချုပ်အစီအစဉ်မှာဒီလိုနားလည်မှုတွေလည်းအရှိပြီးသားလို့လည်းမသိရတယ်ဝင်လာမှာအမြင့်ဆုံးအဆင့်ကမှာတော့ပူပေါင်းဆောင်ရွက်ဆက်ရကိစ္စတချို့သဘောတူထားပြီးသားတွေရှိပြီးသားလို့ကျွန်တော်သိတယ်ဒါတွေကကျွန်တော်မမြင်ရတော့ပေါ့နော်ဖွင့်ပြီးတော့ပြောနိုင်လို့ဆိုရင်တော့ညာကြီးကောင်းနေတယ်လို့ကျွန်တော်ထင်တယ်
။နောက်ဆုံးတော့ဆရာပြောခဲ့တဲ့အဲ့ liberalization အဆင့်ကနေပြီးတော့အရေးပေါ်လေးကူးကြောင်းသွားတဲ
့ဟုတ်ကဲ့
ဒီမိုကရေစီကိုကူးကြောင်းမဲ့အဆင့်အဲ့တော့မြန်မာနိုင်ငံမှာအဓိကအဲ့ဒီဒဏ္ဍာရီကိုဥတည်နိုင်မဲ့လူရက်ကအချိန်တွေကဘယ်လိုလို့ပြောရမလဲဆရာဘယ်လိုဖြစ်လာရင်ဒီဟာကြီးအရေးဘက်ကိုဥတည်သွားနိုင်မလဲ
။ဥမာအချင်းဟိုပထမဆုံးအကျွေးဒါရှိစနစ်အတွင်းထဲမှာပဲတော့ရေးရာကိစ္စတွေနဲ့ပတ်သက်လို့ရှိရင်အဲကွန်ဒီတရားကြီးတော်စုပြည်သူ့လွတ်တော်ကနေဖွဲ့စည်းယူရတယ်ဟာရှိပါတယ်။ဒါဥပဒေတစ်ခုနဲ့ရတယ်ပြဋ္ဌာန်းထားတယ်ဒါပေမဲ့တပ်မတော်သားတွေနဲ့ပြီးတော့သက်ဆိုင်ရာကြွန့်ကျင်တဲ့ပညာရှင်တွေနဲ့ဖွဲ့စည်းရမှဆိုတဲ့ဟာမျိုးပေါ့။ဥမာတပ်မတော်ဘတ်ဂျက်ရေးရာကွန်ဒီတစ်ခုမျိုးစပြီးတော့လို့ရမလားပေါ့။ဒါကကွန်နေမြင်တာမှုကိုသွားတဲ့အချက်ပေါ့နော်။ဒီလိုခြေလမ်းမျိုးတွေကဖွဲ့စည်းပုံမှာတစ်ချက်မှတော့ပြီးတွေ့ရတယ်။ဒါပေမဲ့အရက်ဘက်ကကိုစစ်ဘက်ကရောဒါကိုအတုံးသွားတာတွတ်တော်တက်တန်းနှစ်ခုရှိပြီပေါ့နော်။အခုတတိတော့မတွေ့ရဘူး။အလာမဲ့တက်တန်းတွေမှာအဲ့ဒီလိုပွင့်လင်းမြင်သာမှုမျိုးကိုတက်တော်ကလည်းလက်ခံလာမယ်ဆိုလို့ရှိရင်ဒါကအရက်ဘက်စစ်ဘက်ဆက်ဆံရေးရဲ့တိုးတက်မှုတစ်ခုလို့အဲပြောရမှာပါ။ဒါကပေးထားတဲ့အင်ပဒန်ချင်းနဲ့ဝင်တဲ့ကပဲချင်းနေရေးတစ်ခုကိုပြောတာပါ။ပူပြီးကြပြတဲ့အပြောင်းလဲဆိုတာကတော့တပ်မတော်နဲ့အရက်ဖက်ဒီမိုကရေစီခေါင်းဆောင်တွေနဲ့ပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရင်းနှီးတဲ့ပုံမှာပဲမူတည်လိုက်တယ်လို့ထင်တယ်။မဟုတ်လို့ရှိရင်တော့ကျွန်တော်တိုင်းပြည်ကပူပြီးရှေ့ကြတဲ့အနာရှင်တပိုင်းလိုပဲပြောချင်ပြောပေါ့နော်။အဲ့ဒီလိုစနစ်အောက်ကနေထွက်နိုင်ဖို့ဆိုတာကအဲ့ထက်အောင်ပါပါမယ်။
လက်ကိုတန်းတန်းရှင်းရှင်းထားပြီးမကြာခဏစီကြောတက်ဆင်ပေးတာဟာကျမကြီးကိုအများကြီးထောက်ကူဖြစ်စေတာပါ။အိမ်တော်ဝင်ပြီးတဲ့အချိန်မှာလက်ကိုရေနဲ့ဆက်ပြအသုံးပြုပြီးတန်းရှင်းစင်ကြအောင်စီကြောပေးဖို့လိုသလိုအစားအသောက်စားကဏ္ဍမှာလည်းရေနဲ့ဆက်ပြကိုအသုံးပြီးတည်တည်ချာချာစီကြောတန်းဆင်ပေးဖို့လိုအပ်ပါတယ်။ရေနဲ့ဆက်ပြအသုံးပြုပြီးလက်ကိုစနစ်ကျစီကြောတန်းဆင်ပေးမယ်ဆိုရင်ဝမ်ပြဝမ်ရှော့ယောဂဖြစ်ပွားမှုကိုကာကွယ်ရာရောက်တယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့လက်စည်းချင်းအပြင်ဆရာတို့ကဒီအစာတောက်ကနေနော်လက်မတန်ရာနေအစာတောက်ကနေတစင်ဝင်ရောက်တဲ့ဝင်းရှောဝင်းပြက်တဲအောင်သားပါအေဘူးတန်ကောင်းနေကိုဆရာတို့ကအဓိကကာကွယ်နိုင်တယ်။ဒါကြောင့်ဘယ်အချိန်မှလက်စည်းရမလဲဆိုတော့အဓိကအဖြစ်တော့ဒီအစာတောက်မစားခင်မှာလက်ကိုစနစ်တကျဆေးရမယ်နော်။စနစ်ကျဆေးရမယ်ဆိုတော့ရေနဲ့ဆက်ပြနဲ့တန်ရှင်းရေးကိုစနစ်တကျလုပ်ပေးရမယ်။အဲ့တော့ဒီနေ့အပြင်ဆရာတို့ကအစာတောက်တွေကိုကင်တွေတဲ့အခါမှာကိုယ့်ရဲ့လက်မှာပါဝင်နေတဲ့ပိုးမွားတွေကိုခန္ဓာကိုယ်ထဲမဝင်အောင်တောင်းတာရှိပြသဖြစ်ပါမယ်เนาะဒါကတော့လူအများစုသိကြတယ်ပေါ့နောက်တစ်ချက်ကတော့ကိုမိမိဒီနောက်ဖေးသွားတယ်အိမ်သာဝင်နေစသည်အဖြစ်ညကြီးစွန့်ပြီးတဲ့နောက်မှလည်းပဲပြန်ထွက်လာတဲ့အခါရေနဲ့ဆက်ပြန်တဲ့တန်ရှင်းလုပ်ခြင်းအဖြစ်မိမိရဲ့လက်မှာပိုးတွေမရှိနေအောင်ဆောင်ရွက်ထားလို့ရတယ်အဲ့တော့ဝန်ရှောဝန်ပြည့်နဲ့ပါဇက်သေးအစားအသောက်ကနေဝင်နေနော်ယောဂတွေတော့လက်စည်းချင်းအဖြစ်ကာကွယ်တယ်ဆိုတာအများစုကသိပြသဖြစ်ပါမယ်
အခုလိုကိုဗစ်ကာလမှာတော့လက်သက်ရှင်ရေးကိုနှစာတူပြီးကြီးဆိုင်ပေးဖို့လိုအပ်နေတာပါ။အိမ်တော်ဝင်ပြီးတဲ့အချိန်နဲ့အစားအသောက်စားကဏ္ဍအချိန်တွေမှာရေနဲ့ဆက်ပြတုံးပြီးလက်ကိုဆေးကြောတက်ဆင်ပေးတဲ့အပြင်တယ်လီဖုန်းတကားလက်ကင်နဲ့စပွဲကလထိုင်တွေကိုထိတွေ့ကင်တွေပြီးသွားတဲ့အချိန်မှာလည်းလက်ကိုစနစ်ကျဆေးကြောတက်ဆင်ပေးဖို့လိုအပ်နေပါတယ်။ အများသောပစ္စည်းတွေကိုထိတွေ့ကိုင်းတွေပြီးတဲ့အချိန်မှာလက်ကိုစနစ်ကျဆေးကြောတန့်စီပေးမယ်ဆိုရင်တုတ်ဝေးဖြာနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုထိထိရောက်ရောက်ကာကွယ်နိုင်မှာဖြစ်တယ်လို့ကလေးတစ်ခုဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဒေါ်ယူဇနာစောမြင့်ကအခုလိုပြောပါတယ
်ယောဂရှိတဲ့လူရဲ့ငါချောင်းနေပါလေဆိုးလိုက်လို့ရှိရင်အဲ့ဒီပိုးလေးတွေကဒီထဲမှာရှိတဲ့အမုံအမွားလေးတွေမှာကတ်ပြီးတော့ပါလာတာကိုကလည်းများတစ်ခါကြာတော့ယောဂရှိတဲ့လူရဲ့ကိုတုံးပြတဲ့ပစ္စည်းတွေပေါ့เนาะဆိုတော့အဲ့လိုဟာမျိုးတွေကနေကူးတာเนาะနောက်ပြီးအဲ့တော့နောက်တစ်ခါကျတော့အဲ့ဒီဟိုတယောက်နဲ့တယောက်ဖက်တာတို့လက်ဆွဲထုတ်ဆက်တာတို့ကအစကူးနိုင်တယ်ပေါ့เนาะဆိုတော့အဲ့လိုဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဓိကတော့ယောဂရှိရလူနဲ့ဝေးဝေးထားဖို့နောက်ပြီးအခါကျတော့ခလေးဆိုတော့เนาะလာလက်ကအငြင်းတန်းဟိုဝါကင်တရားကင်ကင်နဲ့เนาะလာဆိုတော့အဲ့ဒီလေးလေးကအမုံအမွားနှာခေါင်းလေးကနေပြီးဖြူသွင်းတာကလည်းဖြူသွင်းတာပေါ့เนาะနောက်ပြီးအခါမှာဆိုလို့ရှိရင်လက်ကလည်းပဲခလေးကဟိုဝါကင်တရားကင်ဆိုယောဂဖြစ်တဲ့လူရဲ့ပစ္စည်းတွေလည်းကင်နိုင်တယ်ပေါ့เนาะဆိုတော့အဲ့လိုဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဓိကဒီလက်ကိုအရန်ဆေးခိုင်းဖို့လိုပါတယ်လက်ကိုစင်စင်ကြဲကြဲနော်လာတကယ်ကိုတခါရေပုံပိုင်အောင်ပါနော်လာနော်စင်စင်ကြဲကြဲဆေးပေးဖို့လိုပါတယ်လက်ကိုမကြခဏဆေးပေးဖို့လိုပါတယ်ရှင
်လက်တန်ရှင်းရင်ဟာကျမကြီးအတွက်အလွန်ကြီးပါတယ်အလေးချိန်ကောင်းတစ်ခုဖြစ်လို့နေတာပါကိုဗစ် -19 ရောဂါပိုးကူးစက်မခံရအောင်ကြိုတင်ကာဝယ်တဲ့နေရာမှာနှာခေါင်းစည်းတက်ဆင်တာဟာအရေးပါသလိုလက်ကိုမကြခဏဆေးကြောတက်ဆင်ပေးတာကလည်းတက်တူထက်များအရေးပါနေတာဖြစ်ပါတယ်လက်ကိုရေနဲ့ဆက်ပြာသုံးပြီးမကြခဏဆေးကြောတန့်စင်ပေးခြင်းအပြင်ကိုဗစ် -19 ရောဂါပိုးကူးစက်မှုကမကရာသီတုတ်ကွေးဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ဝက်ပြဝက်လျှော်ရောဂါကူးစက်မှုတွေကပါရောကြစီမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတော်မိုးရင်းကာလမှာဖြစ်တဲ့အေးမိတုတ်ကွေးရောဂါတွေဟာလည်းပဲဆရာတော်လက်ဆေးခြင်းအပြင်ကာကွယ်နိုင်တယ်။ဆိုတော့အသက်ရှူလမ်းကြောင်းဝင်တဲ့ရောဂါတွေကိုကျွန်တော်တို့ကဘလို့နည်းနဲ့များလက်ဆေးပြီးကာကွယ်နိုင်မှာလဲ။ဆိုတော့ဘလို့ကာကွယ်နိုင်မှာလဲဆိုတော့ယောဂရှိတဲ့လူတယောက်ကနှာချီပြီးတော့လက်နဲ့အုပ်ပြီးနှာချီလိုက်တယ်ဆိုရင်သူ့ရဲ့လက်မှာဗိုင်းရပ်စ်ပိုးတွေတွေ့ရမယ်။အဲ့တော့လက်ကင်ဘူးတို့เนาะသူ့ရဲ့လက်နဲ့ထိတွေ့တဲ့ပစ္စည်းပစ္စယတွေကိုဆရာတို့ယောဂမရှိတဲ့လူကသွားကင်တွေ့မိမယ်ဆိုသူ့လက်မှာခန္ဓာကတုတ်ကွေးဗိုင်းရပ်စ်ပိုးတွေကပါဝင်သွားမယ်။အဲ့တော့လက်ကိုမကြခဏဆေးတဲ့လူเนาะဆိုလို့ရှိရင်စားတော့စားကန်ကြီးမဆေးတဲ့လူဆိုလို့ရှိရင်ကိုယ့်ရဲ့လက်မှာကတော့မတော်တဆရောက်ရှိနိုင်တဲ့တိုကွေးဗိုင်းရပ်စ်ကြီးကမရှိတော့ဘဲနဲ့ကင်းစင်နေမှာဖြစ်ပါတယ်။အဲ့တော့အဲ့လိုကင်တွေ့မိတဲ့တော့ပိုးရှိနေတဲ့လက်နဲ့ဆရာရဲ့နှာခေါင်းသားကိုအကြောင်းမျိုးမျိုးနဲ့ရောက်သွားတဲ့အချိန်မှာရှူဆိုင်မိလို့ရှိရင်လက်မဆေးတဲ့အတွက်ကြောင့်လက်မှာကတ်နေသောတိုကွေးဗိုင်းရပ်စ်ပိုးကခန္ဓာကိုယ်ထဲကိုဝင်ရောက်သွားနိုင်ပါတယ်။ဒါကြောင့်ဆရာရဲ့လက်ဆေးခြင်းအပြင်အစာတောက်ကနေဝင်တဲ့ယောဂဝန်းလျှောဝန်းပြက်ယောဂတွေသာမကဘူး။သက်ရှိတန်းကြောင့်နဲ့ဆက်ဆက်သောတိုကွေးမိဖြားနာခြင်းမှလည်းကာကွယ်ပေးနိုင်တဲ့အတွက်လက်မကြခဏဆေးတာအစာတောက်မစားခင်လက်ဆေးတာကိုယ့်ရဲ့ဒီအိမ်သားတန်းကနေထွက်လာတဲ့အခါမှာတန်ရှိတကူရေးတန်ရှိလုပ်ပြီးတဲ့အခါမှာလက်ကိုစနစ်တကျဆေးခြင်းအပြင်ဒီယောဂတွေဖြစ်ပွားမှုကာကွယ်နိုင်မှာဖြစ်ပါတယ
်။လက်ကိုရေနဲ့ဆက်ပြာသုံးပြီးမကြခဏဆေးကြောတန်ဆင်ပေးခြင်းဟာကျန်းမာရေးအတွက်အရေးပါတဲ့အမှုချင်းတစ်ခုဖြစ်တာကြောင့်လက်ဆေးခြင်းလေးထောက်ကိုပြီးဆိုင်ပြီးလေ့ကျင့်ပေးဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
င်တန်ကြအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါ යි DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါ යි ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဘုဒ္ဓခါတော့ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါဖျားလီစာပွဲတွေကိုတော့မနေ့ကမှပြန်စပါပြီပထမဆုံးအနေနဲ့ The View နဲ့ Real Betis တို့ရဲ့ဒါဘီပွဲနဲ့စောင့်ပါပါပရိသတ်တွေမပါဘဲပြန်စမှာဖြစ်ပေမဲ့ La Liga အနေနဲ့ရုပ်တံထုတ်လွှင့်မှုတွေမှာတော့ပွဲကြည့်စဉ်တွေမှာပရိသတ်တွေရဲ့ပုံရိပ်တွေနဲ့အသံတွေကိုသုံးပြီးတော့ထုတ်လွှင့်ပြသသွားမှာဖြစ်တယ်လို့ La Liga ဥက္ကဋ္ဌ Javier Tebas ကပြောပါတယ
် Yo le virtual
el virtual
pero hemos trabajado ya vamos también desde poco
cayó ha ji vi toare ka ma bolo mwae ni blu bian sa nai le so ra wo chano lo lut kha ja bi ke ba pri ye dan ne chi mla ka ba mo atam ma ba bae chi mla so ra ba ပိဋကတန်တွေကိုအထူးဖန်တီးပြုလုပ်တဲ့ Norway Company EA Sports နဲ့ FIFA တို့ပေါင်းပြီးတော့လုပ်ထားတာပါ FIFA Video Game ကစားတဲ့အခါမှာကွင်းမှာပိဋကတွေအားပေးတဲ့တန်တွေပါတယ်လေအဲ့ဒါကြောင့်မှကျွန်တော်ကတော့ကောင်းမယ်လို့ထင်ပါတယ်ဒါပေမဲ့ပိဋကတွေနေနဲ့သူတို့ကြိုက်တာရွေးလို့ရပါတယ
်ဒါပေမဲ့လည်းနိုင်ငံတကာကပိဋကတွေကတော့ဖန်တီးထားတဲ့ပိဋကအတန်တွေနဲ့ပုံရိပ်တွေပါတာကိုပဲကြည့်လို့ရမှာဖြစ်တယ်လို့လည်းပြောပါတယ်ဥရောပဘောလုံးပွဲကိုပြန်ဆလာပြီမဲ့လဲဖက်ကူးဆက်မှုတွေကြောင့်နိုင်ငံတွေကတော့ပြိသက်တွေမပါဘဲကစားဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဆိုတော့ပြိသက်တွေမပါဘဲဘောလုံးပွဲတွေကြီးရတာဘယ်လိုကွာခြားမှုတွေရှိပါသလဲဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုဦးစောမျိုးတန်းကတော့
ဘောလုံးပွဲကြီးရတာရင်းနဲ့တူလားဆိုတော့ဆိုင်ပထမအလုံးပွဲစဉ်တပွဲသပွဲရတော့ဟိုပြိသက်တွေမပါတဲ့အတွက်ကြောင့်ဟိုကြီးရတာရောဘာရောဟာတာတာပေါ့ဗျာအတန်လေး၆ကက်တယ်ဟိုဘာမှသိပြီးတော့ပြိတ္တအပိနေတာမပါဘူးလေမပါတဲ့ခါကျတော့လည်း၆ကက်ကြီးဖြစ်နေတော့သူတို့လည်းဒီကြံစပြီးတော့ပုံပွဲမြောက်တောင်တောင်တဲ့ခါကျတော့သူတို့ဒီဘုန်းတိကတက်တက်ကွင်းအများစုပေါ့ဗျာကွင်းအကုန်လုံးတော့မဟုတ်ဘူးအင်းရှင်ကွင်းအများစုကသူတို့အတန်သူတို့အတန်သူတွေဆိုတာငပူကဟိုသူတကယ်ပြိတ္တကြီးကွင်းထဲမှာလာအပိနေတော့ကအပိနေတဲ့အတန်ပေါ့ဗျာအဲ့ဒီတန်ကြီးကိုဘေးကနေတော့တစ်ချိန်လုံးဖွင့်ပြတာပေါ့ဗျာသူတို့ကဂူဇမားကလက်ဖမ်းပြလိုက်လို့ရှိရင်အာပိရဲ့အတန်ကြီးဖက်လာတယ်။ဒါဒီဒိုင်လူကြီးကဟိုအငင်းပွားပဲဆုံးတဲ့ဆက်တစ်ခုခုပေါ့ဗျာ။အဝါကတ်လို့ကအဲ့လိုကိုပြလို့ရှိရင်ဒိုင်လူကြီးကိုတောင်းတဲ့အတန်ပေါ့ကျွန်တော်။သူကလက်ကောက်ပုံတန်တွေပေါ့ဗျာ။လက်ကောက်ပုံတန်တွေဖက်လာတယ်။နောက်တစ်ခါကြိုင်မဲ့အတင်းကကြာသမားပြောမှုပြပါခက်ချမ်းချမ်းကစားလိုက်လို့ရှိရင်ကျွန်တော်ဝိုင်းပြီးတော့တောင်းတဲ့အတန်ပေါ့။ကျွန်တော်တကယ်ပြိတ္တိကွေးထဲမှာလာကြည့်တဲ့ကောင်ကဟိုတောင်းတဲ့အတန်မျိုးပေါ့။အဲ့လိုအတန်မျိုးတွေကံဒီပြီးတော့ချုံပြီးတော့ပွဲစားဆုံးဖွင့်ပြထားတဲ့အခါကျတော့ကံဒီဟဲ့ဘုံလုံးသမားတွေပုံမှန်ကြည့်ရတာလေပို့ပြီးတော့စက်ကြွလာတယ်ကျွန်တော်ဒီပြည်ပြီးတော့ရုပ်တန်းကိုသင်ကြည့်ရတယ်ပြိတ္တိရတယ်သူဘုံလုံးကွေးထဲမှာဘုံလုံးကစားနေတာကြီးပဲကြားလို့ရှင်တခါလေးကူတော်မှလည်းပြီးပြီးတော့ဟိုကွေးထဲမှာပြိတ္တိရောက်နေတယ်လို့သင်အောင်ဓမ္မပြပြီးတဲ့အချိန်ကိုလုပ်ပေးထားတဲ့အခါကျတော့သူတော့ပြိတ္တိမပါဘူးနဲ့လေကျင်းစားစားအနေထားမျိုးမရှိတော့ဘူးလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်အခုလာလီဂါပွဲတွေမှာလည်းဒီလိုမျိုးပဲဒီပရိသတ်တွေကိုင်းထဲမှာလာပြီးတော့အားပေးတဲ့ပုံစံမျိုးပေါ့အတန်လေးရောရုပ်တွေရောသူတို့လုံမယ်လို့ပြောတယ်အဲ့ဒီပုံမှာရောဘယ်လိုမြင်လဲ
လာလီဂါလည်းကျွန်တော်ဥဒပြောခဲ့လို့ဒီပရိသတ်အတန်လေးကိုပြင်ပြသားမယ်ပြီးတော့ပရိသတ်တွေကိုင်းထဲလာကြည့်တဲ့ပုံစံမျိုးပွဲစည်းတွေမှာဟိုအရုပ်တွေပေါ့ဗျာလူရုပ်တွေသာသာမယ်လို့ရှိရင်ဒါလာလီကလည်းကျွန်တော်ဒီမှာလည်းပထမတပွဲနှစ်ပွဲလောက်ပြီးလို့ရှိရင်သာသာမယ်ရောပါရောအားလုံးကဒီပွဲတော်ပြိတ္တိလာကြည့်နေတဲ့ပုံစံအတိုင်းဟိုအပြည့်ဟောမဟုတ်တော့လည်းဒီလိုလည်းတော့ဒီတန်ဆန်လာပြီးတော့ဟိုသာသာနိုင်နေတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဟောဟော
ဘူရဘဘွန်ဒက်စလီကာပွဲတွေမှာတော့ဘွန်ဒက်စလီကာအသင်းတွေနဲ့ကစားသမားတွေကလည်းဒီအမေရိကန်ကလူမျိုးရေးခွဲခြားမှုကိုစတင်တဲ့ Black Lives Matter လှုပ်ရှားမှုကိုထောက်ခံခဲ့ကြပါတယ်။ဘိုင်ယန်ကစားသမားတွေကလည်း Black Lives Matter လူမျိုးတွေရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုတဲ့လက်ပတ်တွေကိုပတ်ခဲ့ကြသလိုဒေါ်မန်နဲ့ဟာသာဘာလင်ပွဲစခင်မှာလည်းကစားသမားတွေကဒူးထောက်ပြီးတော့ဒီလှုပ်ရှားမှုကိုထောက်ခံကြောင်းပြသခဲ့ကြပါတယ်ခင်ဗျာ။လက်ရှိ Premier League Champion Manchester City အသင်းကသူတို့ကိုဥရောပပြိုင်ပွဲတွေကနေနှစ်နှစ်ပယ်ထားတာကိုတင်းလာနေကအယူခံဝင်လိုက်ပါတယ်ဆွစ်ဇာလန်နိုင်ငံအခြေဆိုင်အောက်စားခုံရုံး CS ကိုအယူခံဝင်လိုက်တာဖြစ်ပြီးတော့ဂျွန်လ၈ရက်နေ့ကနေဒီနေ့၁၀ရက်နေ့အထိကိုအယူခံရှောင်လဲခဲ့တာဖြစ်ပါတယ် Man City အသင်းဟာ UEFA ဥရောပဘောလုံးအဖွဲ့ချုပ်ကချမှတ်ထားတဲ့အသင်းတွေလိုက်နာအမဲ့ဘန်ဒါရေးစီးမြင်းစည်းကမ်းတွေကိုချိုးဖောက်တာကြောင့်သူတို့ကို UEFA ကဥရောပပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်ပြီးတော့ Euro သန်း30လဲဒဏ်ငွေရိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ ဘောကဘောလုံးပြည့်ရဲ့ငွေတေးကူညီတွေကဘောလုံးလကတစ်ခုလုံးတက်အကျိုးရှိစေမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ် FIFA ရဲ့ကူညီတွေကိုပေးဖို့လုပ်နေတာဟာနောက်ဆုံးအဆင့်မှာရောက်နေပြီဖြစ်တယ်လို့သူကပြီးခဲ့တဲ့စနေနေ့ကပြောပါတယ
် The need for a top club football to resume has understandably taken priority
ထိတ်တန့်အသင်းတွေအတွက်ပွဲတွေကိုဦးစားပေးပြီးပြန်ဆောက်ဖို့လိုတယ်ဆိုတာနားလည်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့နိုင်ငံအသင်းတွေအမျိုးသမီးပွဲတွေနောက်ပြီးအောက်ခြေအဆင့်ပွဲတွေနဲ့လူငယ်ပွဲတွေကိုလည်းစဉ်းစားပေးဖို့လိုပါတယ်။ ကျွန်တော်တို့ဘောလုံးလောကကတော့အားလုံးတစုတစည်းတည်းရှိပြီးဒီကမ္ဘာလုံးမှာဘောလုံးပွဲတွေကိုပြန်စနိုင်တယ်ဆိုတာပြဖို့လိုအပ်ပါတယ်ဒါကကျွန်တော်တို့ရဲ့ဦးစားပေးကိစ္စဖြစ်တယ်လို့ကျွန်တော်တို့ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်ကလည်းဒီမှုအတိုင်းပဲသွားမှာဖြစ်ပါတယ
်အလန်ကနာမည်ကြီးလက်ဝဲချန်ပီယံလည်းဖြစ်ကိုကပညာပေါင်းစုံချန်ပီယံလည်းဖြစ်တဲ့ကော်နာမက်ဂရဂါကတကယ်ကလည်းအနာယူပြီးဆိုပြီးတော့ကြီးညာလိုက်တယ်ပါတယ်။ဒါပေမဲ့ဒါသူ့တော့ပထမဆုံးအချိန်မဟုတ်ပါဘူး။ဒီချိန်တော့သူအနာယူပြီးလို့ကြီးညာတာဟာတရားချင်းဖြစ်ပါတယ်။ဆိုတော့အခုဒီချိန်မှာသူအမှန်တကယ်အနာယူပြီလားပြန်အောင်မလို့ဆိုတာကတော့မေးစရာမေးခွန်းဖြစ်နေတယ်ဆိုတာသင်ပြရရင်လည်းဒီတစ်ပတ်အားသာကဏ္ဍကိုဒီမှာပဲအုပ်ချုပ်ပါမယ
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်တွေကိုနားနေကြရတာပါ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးခြင်းပါတယ်။အမေရိကန်ပြည်သူ့မှာလူမဲ့မျိုးစားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တိစုံးခဲ့တဲ့ဖြစ်ရကြောင်းဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲရဲတပ်ဖွဲ့ပြုရင်ပြောင်းလဲရေးစီစဉ်တွေကိုကွန်ဂရက်စ်တို့မှစတင်သုံးသပ်နေကြသလိုပြည်내နဲ့ဒေသနာဆွေးရတွေကလည်းရဲတပ်ဖွဲ့ကိုဗဏ္ဍငွေထောက်ပံ့မှုတွေနဲ့အင်အားသုံးတဲ့လူတွေဒီမှာအပြောင်းလဲရေးလုပ်ဖို့ပြင်ဆင်နေကြပါပြီ။ရဲတပ်ဖွဲ့ကဖမ်းဆီးစဉ်လေမင်းမော်ကို6မိနစ်နီးပါးရဲရရှိကဒူးနဲ့ဖိထားရကတိစုံးသွားသူဂျော့ချ်ဖလိုက်နဲ့ညီကိုတော်သူဖီလိုနစ်စပရဲ့ထွက်ဆိုချက်ကိုတော့ဒီကနေ့အောက်လွတ်တော်တရားရေးကော်မတီကကြားနာမှာပါ။ကြားနာဝင်မှာတော့တက်ဆက်ပြည်နယ်ယူစံမြို့ရဲတပ်ဖွဲ့ကြီးခဲ့ပြီးတရားရေးဝန်ကြီးဌာနရဲ့နိုင်ငံသားအခွင့်အရေးဌာနကြီးခဲ့အောင်လည်းဖြစ်နိုင်ငံသားနဲ့လူ့ခွင့်ရေးဆိုင်ရာခေါင်းဆောင်မှုညီလာခံရဲ့ဥက္ကဋ္ဌနဲ့အမှုဆောင်ရရှိချုပ်ဖြစ်တဲ့ဗနီတာကူတာလည်းထွက်ဆိုမှာဖြစ်ပါရယ်။အောက်လွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်တွေကတော့လူမျိုးရေးအခြေခံပြီးရာဇဝတ်မှုမှတ်တမ်းပြုစုတာလေရင်းကိုနောက်ကနေတိုင်းချုပ်တာတွေကိုတာမြင့်ဖို့အရက်ပက်တရားရုံးတွေမှာရဲတပ်ဖွဲ့ဝင်တွေကိုအလွယ်တကူတရားစွန့်နိုင်မှုရဖို့ရဲတပ်ဖွဲ့ဝင်တွေရဲ့ဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုတနင်္ဂနွေလုံးတိုက်တာနဲ့စီရင်ပြုစုဖို့စာရေးပါဝင်ပြည်ရင်ပြောင်းလဲရေးစီစဉ်နေပါဝင်တဲ့ဥပဒေရန်တစ်ခုကိုဒီလာတဲ့မဲခွန်းဆုံးဖြတ်ဖို့စီစဉ်ထားပါရဲ့အမေရိကန်မှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးသွားတဲ့လူမဲ့မျိုးသားဂျော့ဖ်လိုက်ရဲ့ဇာပလာကိုတက်ဆက်ပြည်နယ်ဟူစတန်မြို့မှာမနေ့ကကျင်းပရမှာမိသားစုဝင်နေတဲ့သူနိုင်ငံရေးသမားတွေထိရှားကြွချားတွေပါတက်ရောက်ခဲ့ပါတယ်။လူရန်နဲ့ချီတက်ရောက်ခဲ့ပြီးအမေရိကန်အထက်ရုံးမြစ်စညာလိုင်းတွေမှာထောက်လွင့်ပြသခဲ့တဲ့တည်ထန့်စာပနာခန္ဓာကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်မဲ့ဂျိုးဘိုင်ဒန်ကလည်းဗီဒီယိုနဲ့အမှတ်တရစကားပါခဲ့တာပါ။နိုင်ငံသားခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တွေနဲ့လွှတ်တော်အမတ်တချို့လည်းစာပနာခန္ဓာကိုတက်ရောက်ကြပါတယ်။COVID-19 ရောဂါဟာအံ့ဩစရာကောင်းတဲ့နှုန်းနဲ့ကမ္ဘာတဝန်ကူးစက်ပြန့်နှံ့နေစေဖြစ်ပြီးကြောက်စရာအကောင်းဆုံးအိမ်မဆိုးကြီးတစ်ခုဖြစ်အမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောချီကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေမှာကန့်သတ်တားမြစ်ချက်တွေရှော့ပေါ်ပေးလာနေပေမဲ့ကာယောဂါအဆုံးမသတ်သေးဘူးလို့ဇီဝနည်းပညာဆိုင်ရာအမှုဆောင်ရာရှိတွေကမနေ့လုံးကမင်းငုံပြောရမှာဒေါက်တာဖောချီသတိပေးလိုက်တာဖြစ်တဲ့အကြောင်းနယူးယောက်တိုင်းစင်စာကပေါ်ပြခဲ့တာဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာဆူရဆက်ချင်းဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာတနည်းဖြည့်ရဲ့အထိမ်းအမှတ်ဖြစ်မင်းညားကလူပေါင်းထောင်နဲ့ချီပြီးတားမြင့်မိန်ကိုအန်တုဆန္ဒပြခဲ့ရမှာ53ရက်ကိုဖမ်းဆီးလိုက်တဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဟောင်ကောင်မြို့နယ်ကချတ်တာဂါရန်မှာမွန်လွယ်ပိုင်းကစဆူရခဲ့ကြတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းလွတ်လပ်ရေးမြို့ဖူးစည်းစာရန်တွေကန်ဆောင်ခဲ့ကြတယ်လို့ကြွေးကြော်သံတွေကိုလည်းအော်ဟစ်ခဲ့ကြပါရယ်ညပိုင်းမှာတော့လုံလင်းရဲတွေကဆန္ဒပြသူတွေကို2ချိန်3ချိန်လောက်နှိမ်နှင်းမှုကြိုးစားခဲ့တယ်လို့ရဲတွေကိုအော်ဟစ်ဆက်ဆိုသူတွေကိုလည်းမျက်ရည်ယူဓာတ်ရုပ်စီးတွေနဲ့ပတ်ဖြန်းပြီးလူစုခွဲကိုကြိုးစားခဲ့ကြပါရယ်ခင်ဗျာဘုရုနေညဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေအရ view မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီကနေ9နာရီစီစဉ်ကတော့တစ်တလုံးရာရဆိုင်တာမှဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိစီစဉ်တွေကိုပဲတင်ဆက်ပေးကြမှာပါ view စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာ
This program has come to you from the Voice of America, Washington.